ပါလံသောယောဂိယပေါင်းတော်ကောင်းတို့ယခုချိန်ခါမှာစပြသစ္စာတရားလို့ဘိတရားမြတ်နာကြားရမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးတာဝတိရှင်မုန်ဇေတဝန်ကျောင်းတော်မှာတရင်တောင်းတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်လာယူကြတဲ့တရားနာပရိသတ်အပေါ်တော်ကောင်းတို့သည်နာကတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏသကရာဂမိမဉ္ဇဏနာဂမိမဉ္ဇဏရဟန္တာမဉ္ဇဏများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါ်တော်ကောင်းတို့သည်နာကတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏများယနေ့ကြပါစေသကရာဂမိမဉ္ဇဏများယနေ့ကြပါစေအနာဂမိမဉ္ဇဏများယနေ့ကြပါစေအရဟတမဉ္ဇဏများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကမိမိတို့ရဲ့တန်တမှာဒိဋ္ဌိကိလေသာတရားများရှိနေပြီဆိုရင်အဲ့ဒီဒိဋ္ဌိကိလေသာတရားကမိမိတို့ကိုအပယ်လေးပါးသန္တရာကိုကျစေနိုင်ပါတယ်လို့မဟုတ်ဘူးလားဟုတ်ကဲ့လား။ဒိဋ္ဌိကိလေသာကဘယ်ကိုပို့ပေးတတ်တဲ့တရားပါလဲ။အပယ်လေးပါးသံသရာကိုပို့ပေးတတ်တဲ့တရားလို့ဒီလိုမှတ်လိုက်ပါနော်ဒါနကုသိုလ်တွေပြုလို့သီလကုသိုလ်တွေပြုလို့သမထဝိပဿနာဘာဝနာကုသိုလ်တွေပြုလို့အဲ့ဒီကုသိုလ်တွေရဲ့အရှင်ကြောင့်လူဘုံနတ်ဘုံဆိုတဲ့သုခတိဘုံကိုအစုံအစံဘလို့ပင်သွားရောက်ပင်သွားရောက်နိုင်ကြတော့လည်းပဲဒိဋ္ဌိကိလေသာရှိနေတဲ့ပုဂ္ဂိုလ်တရားဟာဒီနေ့ကြရင်အပယ်လေးပါးသံသရာပြန်မကြရဘူးလားပြန်ကြရမှာလားအရာကြောင့်အပယ်လေးပါးသံသရာမှလွန်ငင်းချမ်းသာခွင့်ရကြမှာလေဆိုရင်အရေးတကြီးပယ်တတ်ရမှာကတရားကိလေသာလားဒိဋ္ဌိကိလေသာလားဒိဋ္ဌိကိလေသာကိုအရေးတကြီးပယ်တတ်ရမယ်လို့ဒီလိုမှတ်လိုက်ပါတကယ်ဘုန်းကြီးတို့ယောဂီများတရားရှုမှတ်နေကြတာဟာလည်းပဲကိလေသာတတ်တယ်ကိလေသာတတ်တယ်လို့ပြောပေမဲ့အရေးတကြီးတတ်ရမှာကဒေကိလေသာကိုသတ်ရမှာလေဒေတိကိလေသာကိုသတ်ရမှာနော်အဲဒီတော့ဒေတိကိလေသာသတ်ဖို့ရန်အတွက်ဒေတိကိလေသာကိုသတ်လို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီဒေတိဖြစ်ခြင်းရဲ့အကြောင်းတရားတွေကိုမှပိုင်ပိုင်နိုင်နိုင်မသိဘူးဆိုရင်ဒီဒေတိကိလေသာလွယ်ကူစွာသတ်နိုင်ပါမလားအဲဒါကြောင့်ဒေတိကိလေသာဖြစ်ခြင်းရဲ့အကြောင်းတွေကိုမနေ့ကဘယ်နှမျိုးပြောခဲ့ပါလဲရှင်မျိုးပြောခဲ့ပါလေခန္ဓာမျိုးပြောခဲ့ပါလေခန္ဓာဝိဇ္ဇာဖတ်သောစပညာတကောအာယောနိတောဒုံမေသောပရာတော်ခောသောဒိဋ္ဌိဌာနာနိအထတာနော်ဒိဋ္ဌိဖြစ်သောရှင်မျိုးတွေမှာနံပါတ်၁ကခန္ဓာကိုမသိလို့ဒိဋ္ဌိဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့ခန္ဓာသိဖို့ခန္ဓာမသိဖို့ခန္ဓာသိလို့ဒိဋ္ဌိဖြစ်ဖို့ခန္ဓာမသိလို့ဒိဋ္ဌိဖြစ်ဖို့ခန္ဓာသိလို့ဒိဋ္ဌိမှလွတ်ဖို့မနေ့ကဘုန်းကြီးတို့အကျယ်တဝင်းပြောခဲ့ပြီးဖြစ်ပါတယ်။ဒီနေ့ဆက်လက်ပြီးတော့ပြောရမှာကကျန်တဲ့9ပါးကိုပြောရမှာပေါ့နော်။ကျန်တဲ့9ပါးကိုပြောရမှာ။ကျန်တဲ့9ပါးကဘာလဲဆိုရင်အဝိဇ္ဇာရဲ့ဖတ်တာရဲ့သိညာရဲ့တက်ကရဲ့ဒုံမိတ်တရဲ့ယောနိသောအာယောနိသောမနတိကာရရဲ့ဒုံမိတ်တရဲ့ပရာဒောခောတရဲ့အလုံးပေါင်း9ချက်မကြံမူလားကျန်အဲ့ဒီတော့ဗုဒ္ဓဘာသာဝင်တိုင်းဗုဒ္ဓဘာသာဝင်တိုင်းဟာမိမိတို့တန်တန်မှာမရှိတဲ့ဒိဋ္ဌိနဲ့မိမိတို့တန်တန်မှာရှိနေတဲ့ဒိဋ္ဌိဒါလေးတွေကို꿰ပြအောင်သဘောပေါက်ထားဖို့လိုအပ်ပါတယ်ဒိဋ္ဌိဒိဋ္ဌိလို့ပြောလိုက်တော့ဟာဗုဒ္ဓဘာသာဝင်တွေမှာဒိဋ္ဌိရှိသလားဒိဋ္ဌိမရှိဘူးလားဒီလိုမေးလာမယ်ဆိုရင်ဒီလိုပိုင်းပိုင်းခြားခြားဝေဖန်ပြီးတော့သိမထားဘူးဆိုတဲ့ယောဂီပုဂ္ဂိုလ်များဟာဒိဋ္ဌိကိလေသာရှိလာမရင်ရှိတယ်လို့လည်းဖြည်းဖြည်းဖြစ်မယ်မရှိဘူးလို့လည်းဖြည်းဖြည်းဖြစ်မယ်ရှိတယ်လို့တသမတ်ထဲဖြည်လဲမှားသွားမှာပဲမရှိဘူးလို့တသမတ်ထဲဖြည်လဲမှားသွားမှာပဲနော်အဲ့ဒါကြောင့်မလို့ဗုဒ္ဓဘာသာဝင်တွေရဲ့တန်တန်မှာအချို့အချို့သောဒိဋ္ဌိကရှိပါတယ်အချို့ချို့သောဒိဋ္ဌိကမရှိပါဘူးဒီလိုခွဲပြီးတော့ဖြေနိုင်ဖို့လိုပါတယ်အဲဒီလိုခွဲပြီးတော့ဖြေဖို့လိုတဲ့အခါကျတော့ဘုရားဘာသာဝင်တို့ရဲ့တန်တန်မှာမရှိတဲ့ဒိဋ္ဌိကဒ ဓာတ္တဝုထုကမိစ္ဆာဒိဋ္ဌိလို့ဒီလိုခေါ်ပါတယ်။မနေ့တော့ကပြောခဲ့တယ်နိယတမိစ္ဆာဒိဋ္ဌိအမျိုးအစားအဖြစ်ပြောရင်3မျိုးအကျယ်တဝင်ပြောတော့10မျိုးဒီလိုမလား။အဲဒီတော့မနေ့တော့ကလည်းဘုန်းကြီးတို့ရိမ့်ရဲပြောခဲ့ပါတယ်ဒီနေ့ထပ်ပြီးတော့သိစေပြောလိုက်ချင်ပါသေးတယ်။ဓာတ္တဝုထုကမိစ္ဆာဓာတ္တဝုထုကမိစ္ဆာဒိဋ္ဌိ7ပါးသောအကြောင်းတရားနဲ့ဒိဋ္ဌိဖြစ်နေတဲ့အယူဝါဒလေနော်ဆယ်ပါးသောအမျိုးအစားနဲ့မှားယွင်းနေတဲ့အယူဝါဒလေအဲ့ဒီအယူဝါဒမျိုးကတော့ဘောဓဘာသာဝိနည်းရတဏ္ဍာမှာမရှိပါဘူးတဲ့ဒါကြောင့်ဘောဓဘာသာဝိနည်းရတဏ္ဍာမှာမရှိတဲ့ဒိဋ္ဌိကဓာတ္တဝုထုကမိစ္ဆာဒိဋ္ဌိမရှိပါဘူးဒါပြင်ဘောဓဘာသာဝိနည်းရတဏ္ဍာမှာရှိတယ်ဆိုတဲ့ဒိဋ္ဌိကဘယ်လိုဒိဋ္ဌိမျိုးလဲဆိုရင်ဝိသတိဝုထုကသက္ကာယဒိဋ္ဌိပါဒိဋ္ဌိတယ်ဝိသတိဝုထုကသက္ကာယဒိဋ္ဌိဒီလိုပြောပေါ့နော်ဝိသတိဝုထုကဆိုတော့မြန်မာလိုပြန်လိုက်တော့အမျိုးအစ20လို့ဆိုလိုတယ်အဲဒီတော့မိမိတို့ရဲ့တဏ္ဍာမှာရှိနေတဲ့ဒိဋ္ဌိကအမျိုးအစ20မရှိတဲ့ဒိဋ္ဌိက10မျိုးနော်အဲဒီတော့မရှိတဲ့ဒိဋ္ဌိ10မျိုးလေးမှတ်သားလိုက်ကြရအောင်နတ္ထိဒိဏနတ္တိယိဋ္ဌံနတ္တိဟူတံ၃ချက်ဒိဏနဲ့ပေးတူခြင်းသည်နတ္တိမရှိတဲ့ဒါပေမဲ့သက္ကရာဆရာကတော့ပြောပါတယ်ပေးလူတာကိုယုံကြည်တယ်ဘာကိုမယုံကြည်တာလဲမေးတော့အလှရဲ့အကျိုးကိုမယုံကြည်တာဒီလိုမှတ်ရမယ်နော်အဲ့ဒီတော့ဒိဏံကိုတိတိကျကျပြောရင်ဘယ်လိုပြောမလဲအလှရဲ့အကျိုးမရှိလူသာလူနေတယ်ဘာမှအကျိုးမရှိဘယ်လိုပြောတာပေါ့နော်လူတော့လူတယ်အလှလို့လဲသဘောပေါက်တယ်အလှလို့လဲသဘောပေါက်တယ်လှတာကိုလက်ခံတယ်ဒါပေမဲ့လို့အကျိုးကိုလက်မခံဘူးနော်လူတော့လူတယ်ဒါပေမဲ့အကျိုးမရှိဘူးမင်းတို့လူသာလူနေတာကဘာမှအကျိုးဖြစ်လာမှာမဟုတ်ပါဘူးဒါပြောတာပေါ့အဲ့ဒါနတ္ထိဒိဏံဒါလည်းပဲမိစ္ဆာဒိဋ္ဌိတစ်မျိုးပဲနော်နတ္ထိယိဋ္ဌံနံပါတ်1နတ္ထိယိဋ္ဌံနံပါတ်2နံပါတ်3ကနတ္ထိဟူတံယိဋ္ဌံနဲ့ဟူတံကတော့ပူဇော်ခြင်းကိုဆိုလိုတာယိဋ္ဌံဆိုတဲ့ပူဇော်ခြင်းကသာမန်ပူဇော်ခြင်းဟူတံဆိုတဲ့ပူဇော်ခြင်းကအထူးတလည်းပူဇော်ခြင်းနော်သာမန်ပူဇော်တယ်ပူဇော်တယ်ဆိုတော့ကတော့တဲ့သဘောမျိုးပေါ့မဘာတွင်ကာဝါကျုပ်ကာလကတော့တာမျိုးသိညာရမှာနှိဥကာလကတော့တာမျိုးဒါမျိုးကယိဋ္ဌံနတ္ထိဒိဏံနတ္ထိယိဋ္ဌံနတ္ထိဟူတံဟုတ်တယ်ကွာကိုဆိုတာကပွင့်လန်းသမင်းလေးနဲ့ခင်းချင်းပြီးတော့အထိုးတည်းပူဇော်တဲ့ပွဲမျိုးပေါ့နော်ပူဇော်ပွဲတို့ဂုံပြူပွဲတို့ဒါမျိုးတွေကိုဆိုလိုတာပါနတ္ထိဒိဏံအလှဟာအကျိုးမရှိဘူးနတ္ထိယိဋ္ဌံပူဇော်မှုဟာအကျိုးမရှိဘူးနတ္ထိဟုတ်တယ်ကြီးကျယ်သောပူဇော်မှုဟာလည်းအကျိုးမရှိဘူးဘာတွေပဲလုံနေလုံနေအဲ့ဒီလုံတဲ့မြအလုပ်ပြီးဘာမှအကျိုးဖြစ်လာမှာမဟုတ်ဘူးဒီလိုယူတဲ့အယူနော်အဲ့ဒီလိုယူတဲ့အယူစီဒီနေရာမှာမိစ္ဆာဒိဋ္ဌိအယူလို့ဒီလိုခေါ်ပါတယ်နောက်တစ်ခါနံပါတ်4ကဘာတော့နတ္ထိအယံလောကောနံပါတ်5ကနတ္ထိပရောလောကောနတ္ထိအယံလောကောနတ္ထိပရောလောကောအယံလောကောဤလောကသည်နတ္ထိမရှိပရောလောကောတပါးသောလောကသည်နတ္ထိမရှိအနတ္ထိအယံလောကောနတ္ထိပရောလောကောမရောက်ခင်မှာတခုကြံနေတယ်နတ္ထိသုကတဒုက္ကတနာကာမနာဖလံဝိပါကောတခုကြံနေတယ်နော်အခုနောက်တော့ကနတ္ထိဒိဏနတ္ထိယိဋ္ဌနတ္ထိဟူတံနံပါတ်၄ကနတ္ထိသုကတဒုက္ကတနာကာမနာဖလံဝိပါကောသုကတဒုက္ကတနာကာမနာဖလံဝိပါကောကလည်းခုနနတ္ထိဒိဏတို့နဲ့သဘောချင်းအတူတူပါပဲသုကတဒုက္ကတနာကာမနာကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ကိုတော့လက်ခံတယ်ဟောဒီလောကကောင်းတဲ့အလုပ်ပဲဒီလောကမကောင်းတဲ့အလုပ်ဘူးမကောင်းတဲ့အလုပ်ပဲဒါကတော့သူလက်ခံတယ်။ဒါပေမဲ့ကောင်းတဲ့လုံလုံရင်ကောင်းကျုံပေးမယ်မကောင်းတဲ့လုံလုံရင်မကောင်းကျုံပေးမယ်ဆိုတာကိုတော့သူလက်ခံရလား။မင်းတို့ကောင်းတာတွေလုံးလည်းကောင်းကျုံမဖြစ်ပါဘူးကွာ။မကောင်းတာတွေလုံးလည်းမကောင်းကျုံမဖြစ်ပါဘူး။ကောင်းတာလုံလုံမကောင်းတာလုံလုံဘာမှကိစ္စမရှိပါဘူး။ဒီလိုယူတာကိုနော်။အဲဒီတော့ကောင်းတာလုံးလည်းကောင်းတဲ့အလုပ်ကိုတော့လက်ခံတယ်။ဒါပေမဲ့အကျိုးကိုလည်းမခံဘူး။မကောင်းတာလုံးရင်မကောင်းတဲ့အလုပ်ကိုတော့လက်ခံတယ်။ဒါပေမဲ့အကျိုးကိုလည်းမခံဘူးနော် ယနေ့ဘုရားဘာသာဝင်ဘုရားဘာသာဝင်လို့ပြောနေတဲ့ပုဂ္ဂိုလ်တည်းမှာကိုပဲအခုပြောခဲ့တဲ့လေးချက်ထဲမှာတနည်းနည်းတစ်ခုကိုညှိနေတဲ့ပုဂ္ဂိုလ်ကြီးရှိတတ်ပါတယ်နော်ကိုယ့်ရဲ့မျက်မှောက်မှာကိုပဲလေမင်းတို့ဒီလောက်တည်းလောက်တည်းတာလက်ကားပါကွာဘာမှဖြစ်လာမှာမဟုတ်ပါဘူးဒါမျိုးပြောတာပေါ့နော်ဘာမှဖြစ်လာမှာမဟုတ်ပါဘူးမင်းတို့ဒီလောက်နေလောက်နေတာလက်ကားပါအခုရထားတယ်စည်းစိမ်ဥစ္စာယရဏာရီဆိုတာကကံညာမိမိရဲ့ကုသိုလ်မိမိရဲ့လုံအားမိမိရဲ့စွမ်းရည်အကြံဉာဏ်အားကြောင့်ဖြစ်လာတာပါ။ကံကြောင့်ဖြစ်လာတာမဟုတ်ပါဘူးကွာ။ဟုတ်တယ်မလား။ကံကြောင့်ဖြစ်လာတာမဟုတ်ပါဘူး။ကံကြောင့်ဖြစ်လာတာဆိုလို့ရှိရင်ကောင်းတာလုပ်နေတဲ့ပုဂ္ဂိုလ်တွေတထည်ကြီးဖြစ်ရမှာပေါ့။မကောင်းတာလုပ်နေတဲ့ပုဂ္ဂိုလ်တွေဆင်းရဲသူဆင်းရဲသားဖြစ်ရမှာပေါ့။ဒါပေမဲ့ယခုကြည့်လိုက်စမ်း။ကောင်းတာပဲလုပ်လို့မကောင်းတာပဲလုပ်လို့အကြံကောင်းဉာဏ်ကောင်းရှိတဲ့ပုဂ္ဂိုလ်ကချမ်းသာနေတယ်။အကြံကောင်းညာကောင်းမရှိတဲ့ပုဂ္ဂိုလ်ကဆင်းရဲနေတယ်။ကံနဲ့မဆိုင်ပါဘူးကွာလို့။ကံကိုပယ်တဲ့ဝါရပေါ့နော်။အဲဒါကြောင့်ကောင်းတာလုပ်လဲကောင်းကျိုးမရပါဘူး။မကောင်းတာလုပ်လဲပဲမကောင်းကျိုးမရပါဘူးလို့အဲဒီလိုယူတဲ့အယူဝါဒ။နတ္တိဒုက္ကဒဒုက္ကဒနာကမ္မနာဖနာဝိပါကော။အဲ့ဒါချက်ရှိသွားတယ်။၄ချက်ရှိသွားတယ်နော်။နံပါတ်၁ကအလိုဒီအကျိုးမရှိ။နံပါတ်၂ကသာမန်ပူဇော်မှုသည်အကျိုးမရှိနံပါတ်3ကကြီးကျယ်သောပူဇော်မှုသည်အကျိုးမရှိနံပါတ်4ကကောင်းသောကံမကောင်းသောကံသည်အကျိုးမရှိဘယ်နှချက်ရှိသွားလဲ4ချက်ရှိသွားပြီလို့မှတ်လိုက်ပါနောက်တစ်ခါနံပါတ်5ကနတ္ထိယံလောကောနံပါတ်6ကနတ္ထိပရောလောကောနော်အယံလောကောဤလောကသည်နတ္ထိမရှိတဲ့ပရောလောကတဘာသောလောကသည်နတ္တိမရှိဒီလောကသည်မရှိဆိုတာကဘာပြောတာလဲဆိုလို့ရှိရင်နောက်ဘဝတစုံတရာအကျိုးဖြစ်ဖို့ရန်အတွက်ဒီဘဝကနေကြိုတင်ပြင်ဆင်ရတယ်ဆိုတာမရှိဘူးတဲ့နောက်ဘဝအကြမ်းမှာသူ့ဘာသူအလင်းသိမ့်တယ်လို့ဖြစ်သွားတာပါတဲ့နော်အဲ့ဒီလိုယူဝါဒမျိုးလေးတွေလည်းမရှိဘူးလားရှိနောက်ဘဝဖြစ်ဖို့ရန်အတွက်ဘုန်းကြီးတို့ယောဂီတွေကဒီဘဝကလေးကပြင်ဆင်ထားကြတယ်မလားကောင်းတဲ့ကုသိုလ်ကံကလေးတွေနဲ့ပြင်ဆင်မထားဘူးလားထားလားဒါပေမဲ့အဲ့ဒီပုံစံတွေကပြောတယ်နောက်ဘဝမှာအကျိုးတစ်စုံတရာဖြစ်ဖို့ရန်အတွက်ဒီဘဝကပြင်ဆင်ထားရတယ်ဆိုတာမဟုတ်ဘူးတဲ့ဘာတွေပဲပြုလုပ်နေပြုလုပ်နေနောက်ဘဝကျတော့သူဖြစ်ခြင်းတလို့ဖြစ်သွားတာပါတဲ့နော်သူဖြစ်ခြင်းတလို့ဖြစ်သွားတာပါကိုပြုပြင်တလို့ဘာမှမရပါဘူးလို့အဲ့ဒီလိုယူတဲ့အယူသည်လည်းပဲဒါမိစ္ဆာတိတိယူပါပဲနာရကနံပါတ်6ကပါတော့နတ်ထိပရောလောကောဒီဘဝကိုရောက်ဖို့ရန်အတွက်အရင်ဘဝကကံတွေပြုပြင်လာခဲ့ရတယ်ဆိုတာလည်းမဟုတ်ပါဘူးတဲ့နော်ဒီဘဝမှာလာပြီးတော့ကျုံးတစုံတရားဖြစ်ဖို့ရန်အတွက်အတိတ်ဘဝကကံတွေပြုခဲ့ရတယ်ဆိုတာလည်းဟုတ်တယ်လားမဟုတ်ပါဘူးတဲ့ဒီလိုယူတဲ့အယူအဲ့ဒီလိုယူတဲ့အယူကိုလည်းပဲမှန်တယ်လို့ပြောသလားမှားတယ်လို့ပြောမှားတယ်တဲ့တကယ်တော့ကျတော့ပရိစ္ဆသမုပ္ပါဒ်တရားတော်ကိုကြည့်လိုက်လေအတိတ်ကာလတုန်းကဝိဇ္ဇာပစ္စယသင်္ခါရမရှိဘူးလားရှိအဲ့ဒါတခြားလားအရင်ဘဝလားအရင်ဘဝကဘာတွေပြုလုပ်ခဲ့လဲကံတွေပြုလုပ်ခဲ့တယ်သင်္ခါရဆိုတဲ့ကုသိုလ်ကံသင်္ခါရဆိုတဲ့အကုသိုလ်ကံဒါတွေမလုပ်ခဲ့ဘူးလားလုပ်ခဲ့ကုသိုလ်ကံတွေလုပ်ခဲ့တယ်အကုသိုလ်ကံတွေလုပ်ခဲ့တယ်ကုသိုလ်ကံတော်မှဘယ်နှမျိုးရှိတယ်လဲ၃မျိုးတော်ရှိတယ်ကာမကုသိုလ်ကံရေရူပကုသိုလ်ကံရေအရူပကုသိုလ်ကံရေဘယ်နှမျိုးတော်ရှိခဲ့တော့အဲ့ဒီကုသိုလ်ကံတွေ၃မျိုးအကုသိုလ်ကံက၁မျိုးအဲ့ဒီကံလေးမျိုးပြုလိုက်တဲ့အခါမှာဟောယခုပြစ္ဆုတ်ပါဘုရားကျတော့ဝိညာဏယုံသလာရဏဖတ်တာဝေဒနာတွေမဖြစ်ဘူးလားဖြစ်လားဒါမြတ်စွာဘုရားကအကြောင်းကျိုးဆက်ပြထားတယ်အတိတ်ကာလကအကြောင်းကြောင့်ပြစ္ဆုတ်ပါမှာကျိုးတရားတွေရတယ်နော်အတိတ်ကာလကအကြောင်းကြောင့်ပြစ္ဆုတ်ပါမှာဘာတွေလာရလဲအကျိုးတရားတွေရတယ်ဒီလိုဆိုတော့ဣသောပါမရလာတဲ့ကျိုးတရားတွေဟာအတိတ်ကံကင်းပြီးတော့ရတာလားအတိတ်ကံကြောင့်ရတာလားအတိတ်ကံကြောင့်ရတာအတိတ်ကံကိုဘယ်လိုနာမည်ပေးထားတော့သင်္ခါရဘယ်လိုနာမည်ပေးထားလဲအဲ့ဒီအတိတ်ကံသင်္ခါရကြောင့်ဣသောပါဘဝမှာခန္ဓာ၅ပါးကျိုးတရားတွေလာပြီးတော့မရဘူးလားရအကြောင်းကံကြောင့်အကျိုးခံတာရတယ်ကျန်ကြစမ်းအကြောင်းကံကြောင့်အကျိုးခံတာရတယ်ဒီလိုမဟုတ်လားအကြောင်းကံကဘယ်တော့ကတော့ခက်လဲတိတ်တော့ကတော့အကျိုးခံတာဘယ်ဘဝမှာဖြစ်တော့ပစ္စုပန်ဘဝမှာဖြစ်တာဒီလိုဆိုတော့အတိတ်နဲ့ပစ္စုပန်ဘဝနှစ်ခုရှိပြီမဲ့လို့အကြောင်းကျိုးဆက်သွယ်မှုကင်းသလားမကင်းဘူးလား မกินပါဘူးတဲ့เนาะအဲ့ဒါကြောင့်မို့လို့နတ်ထိယလောကနတ်ထိပရောလောကဆိုတဲ့ယူဝါဒသည်မှန်တဲ့ယူဝါဒလားမှားတဲ့ယူဝါဒလားကျွန်တော်တကကြာတော့ပြစ္ဆုတ်ပါဘဝမှာကာမဘဝဆိုတဲ့ကံนี่မလုပ်ဘူးလားလို့သူလည်းဘာကံนี่လဲပြီးတော့အကုသိုလ်ကံကာမကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံကံမဏမျိုးလည်း၄မျိုးပေါ့เนาะကံမဏမျိုးပါလေအဲ့ဒီကံ၄မျိုးပြုတဲ့အခါကျတော့လည်းပဲတဲ့အနာဂတ်မှာခန္ဓာဆိုတဲ့ကျိုးတွေမရဘူးလားရကံမဘဝပြစ်เสียပါတယ်လေကံမဘဝပြစ်เสียဇာတိဇာတိဆိုတာခန္ဓာဘယ်နှပါလဲခန္ဓာ၅ပါးဆိုတော့ယခုဘဝလားနောက်ဘဝလားယခုဘဝခန္ဓာလားနောက်ဘဝခန္ဓာလားနောက်ဘဝခန္ဓာတွေရပါပြီเนาะအဲ့ဒီတော့ပြစ္ဆုတ်ပါဘဝမှာပြုလို့တမယကံတွေစီဒီတိုင်းရသွားတာလားနောက်ဘဝအတွက်ကျိုးပေးအောင်ပါလားအကျိုးမရှိလဟသဖြစ်သွားမဲ့ကံတွေမှမဟုတ်ဖဲပဲနောက်ဘဝအတွက်ဘာလို့မှလဲအကျိုးပေးမဲ့ကံတွေတဲ့နော်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကကာလသုံးပါးဆက်သွယ်ပြီးတော့မပြခဲ့ဘူးလားပြခဲ့လားအတ္တရဲ့အကြောင်းသင်္ခါရဆိုတဲ့တရားနဲ့ပြစ္ဆုတ်ပါအကျိုးဝိညာဉ်ဆိုတဲ့တရားမဆက်ဘူးလားဆက်ပါအဲ့ဒီတော့စက်သွားတဲ့အတွက်ပြစ္ဆုတ်ပံဘဝမှာခန္ဓာ၅ပါးမရဘူးလားရလားကျန်တော့ကပြစ္ဆုတ်ပံအကြောင်းတရားဖြစ်တဲ့ကမ္မဘဝနော်အဲ့ဒီကမ္မဘဝနဲ့ဘယ်လိုနဲ့စက်သွားတော့အနာဂတ်အကျိုးဖြစ်တဲ့ဇာတိနဲ့စက်သွားတယ်ဘယ်လိုနဲ့စက်သွားပါလဲအနာဂတ်အကျိုးဖြစ်တဲ့ဇာတိနဲ့စက်သွားတယ်ဆိုတော့အနာဂတ်မှာခန္ဓာ၅ပါးပြန်ရတယ်လို့ဆိုလိုတာပေါ့နော်အဲ့ဒီတော့ကြောင်းကျိုးဆက်သွားပြီးတော့လည်းပဲခန္ဓာတွေပြန်ရအောင်ဆောင်ရွက်ဖို့လားဆောင်ရွက်အကြောင်းကျိုးဆက်သံမှုကင်းရလားမကင်းပါဘူးအဲဒါကြောင့်အတိတ်နဲ့ပြစ္ဆုတ်ပံပြစ္ဆုတ်ပံနဲ့အနာဂတ်အတိတ်အကြောင်းကြောင့်ပြစ္ဆုတ်ပံအကျိုးဖြစ်တယ်ပြစ္ဆုတ်ပံအကြောင်းတရားကြောင့်အနာဂတ်မှာအကျိုးတွေပေါ်ပါလိမ့်မယ်ဒါဗုဒ္ဓရဲ့လမ်းစဉ်နော်ကြံပြောကြည့်စမ်းအတိတ်အကြောင်းကြောင့်ပြစ္ဆုတ်ပံမှာအကျိုးတွေဖြစ်တယ်ပြစ္ဆုတ်ပံအကြောင်းကြောင့်အနာဂတ်မှာအကျိုးတွေဖြစ်ပါလိမ့်မယ်မြတ်စွာဘုရားကအဲ့ဒီတရားဗမာဟောခဲ့တယ်လည်းမေးရင်ပဋိစ္စသမုပ္ပါမှာဟောခဲ့တယ်လို့မှတ်လိုက်ပါမြတ်စွာဘုရားကအဲ့ဒီလိုထင်ထင်ရှားရှားဟောထားပါရဲ့နဲ့ယခုပြစ္ဆုတ်ပံမှာဖြစ်လာတာဒီအတိတ်အကြောင်းကြောင့်ဖြစ်တာမဟုတ်ဘူးသူဖြစ်ခြင်းတို့ဖြစ်တာကောင်းကျိုးကလည်းသူဖြစ်ခြင်းတို့ဖြစ်တာမကောင်းကျိုးကလည်းသူဖြစ်ခြင်းတို့ဖြစ်တာဆိုတော့အတိတ်ကံကိုပယ်ရမရဘူးလားရောက်နတ်တိအယံလောကအတိတ်ကံကိုပယ်တယ်နတ်တိပရောလောကအတိတ်ကံကိုပယ်တယ်ဒီလိုမလားနောက်တစ်ခါနတ်တိအယံလောကကျတော့တခြားကံပယ်တာလားပြစ္ဆုတ်ပံကံပယ်တာလားအနာဂတ်မှာဖြစ်လာမဲ့တရားတွေကလည်းပြစ္ဆုတ်ပံနဲ့ဘာမှမဆိုင်ဘူးတဲ့ပြစ္ဆုတ်ပံမှာမင်းတို့လှုပ်ချင်တာလှုပ်ကောင်းတာလှုပ်လို့မကောင်းတာလှုပ်လို့အနာဂတ်နဲ့ဘာမှမပတ်သက်ဘူးဆိုတော့အနာဂတ်ဘဝရဲ့အကြောင်းဖြစ်တဲ့ပြစ္ဆုတ်ပံကံကိုလည်းပဲပယ်ရမရောက်ဘူးလားရောက်အဲ့ဒါကိုနတ်တိအယံလောကအဲ့ဒီအယူဝါဒရှိတဲ့ပုဂ္ဂိုလ်ဒီဘာအယူဝါဒတော့မိစ္ဆာတည်းရှိဘယ်နှချက်ရှိသွားပြီလဲ6ချက်ရှိသွားပြီနော်6ချက်ရှိသွားပြီကျွန်တော်တကကြတော့နံပါတ်ခွန်ကနတ္တိပိတာနတ္တိမာတာနံပါတ်၈ကနတ္တိပိတာနံပါတ်၉ကနတ္တိဩပပါတိကနော်ကနန်းစင်တာလေးကတော့ခွန်ကြီးတို့မှားကျင်တယ်မှားနေမယ်ပေါ့လေသရုပ်ရည်တွေကတော့မှန်ပါတယ်ဟုတ်တယ်မလားအဲ့ဒီတော့နတ္တိမာတာဆိုတာကအမေမရှိအမေမရှိဆိုတာအမေကိုတော့လက်ခံပါတယ်တဲ့နော်အဖေမရှိဆိုတဲ့စကားမှလည်းပဲအဖေကိုတော့လက်ခံပါတယ်တဲ့ဒါပေမဲ့အမေအဖေနဲ့ပတ်သက်ပြီးတော့မိမိတို့ကကောင်းတဲ့ကျင့်ဝတ်ကလေးတွေကောင်းတဲ့ကျေးဇူးကလေးတွေပြုလုပ်ကြမယ်ဆိုရင်အဲဒီကောင်းတဲ့ကျေးဇူးပြုမှုကြောင့်ကောင်းတဲ့အကျိုးရတယ်ဆိုတာမဟုတ်ပါဘူးတဲ့ဟုတ်လားမကောင်းတဲ့ပြင်မာမှုကလေးတွေလုပ်ရင်လည်းမကောင်းတဲ့ပြင်မာမှုကြောင့်မကောင်းတဲ့အကျိုးရတယ်ဆိုတာမဟုတ်ပါဘူးတဲ့အမေအဖေနဲ့ပတ်သက်ပြီးတော့ကောင်းတာတွေပဲတုံ့ပြန်တုံ့ပြန်မကောင်းတာတွေပဲတုံ့ပြန်တုံ့ပြန်ရလာတဲ့အကျိုးတရားမရှိဘူးလို့မယူလားယူလားတကယ်ကြတော့မိမိတို့ရဲ့မိဘများကိုတဲ့ပြုစုဆောင်ရှောက်လို့ရှိရင်ကုသိုလ်တရားတွေမရဘူးလားရလားမိဘကိုပြုစုဆောင်ရှောက်ရင်ကုသိုလ်တရားရတယ်မိဘကိုပြင်မာမိမယ်ဆိုရင်အကုသိုလ်တွေမဖြစ်ဘူးလားဖြစ်လားမိဘကိုပြုစုဆောင်ရှောက်လို့ကုသိုလ်တရားတွေရရင်အဲ့ဒီကုသိုလ်ကံကတခြားအကျိုးပေးမှလားသုခတိအကျိုးပေးမှလားသုခတိအကျိုးပေးမှဒီလိုမလားမိဘကိုပြမလို့ရှိရင်အကုသိုလ်ကံတွေဖြစ်တော့တခြားအကျိုးပေးမှလားအပယ်ပုံအကျိုးပေးမှလားအပယ်ပုံအကျိုးပေးပါလိမ့်မယ်ဒါပေမဲ့ဒီပုဂ္ဂိုလ်ကမိဘကိုပြမလို့လည်းအကုသိုလ်မဖြစ်ဘူးတဲ့ပြမတဲ့အကုသိုလ်ကိုတော့လက်ခံတယ်သူရဲ့အကျိုးကိုလည်းမခံဘူးနော်မိဘကိုပြည့်စုံဆောင်ရှောက်လို့ကောင်းတဲ့အလုပ်ဆရာတော့လက်ခံတယ်ဒါပေမဲ့သူရဲ့အကျိုးကိုလက်မခံဘူးတဲ့အဲဒီလိုလက်မခံတဲ့အယူဝါဒတိဟာလည်းပဲ နိယတမိစ္ဆာဒိဋ္ဌိတမျိုးဖြစ်ပါတယ်နော်နောက်တစ်ခါနာမကုကနတ္တိဩပပါတိကာတဲ့ဩပပါတိကာဆိုတာကသုတိစိတ်ချပြီးသွားရင်ပရိတန်နေစိတ်မပေါ်ဘူးလားပေါ့အခုဒီနေရာမှာကသင်္ခါရပစ္စယပါတယ်လေဝိညာဏသင်္ခါရပစ္စယသင်္ခါရပစ္စယဝိညာဏဆိုတော့ကံနဲ့အကျိုးနဲ့မဆက်တော်ဘူးလားဆက်တယ်ဆက်တယ်ဒါပေမဲ့ခေါင်းကြီးတို့ယောဂီတွေစဉ်းစားကြည့်လေသင်္ခါရဆိုတဲ့ကံကြောင့်ဝိညာဉ်ဆိုတဲ့အကျိုးတိုက်ရိုက်ရသေးတာမှမဟုတ်ပဲပဲဒီကြားထဲမှာအတိတ်ဘဝကသုတိစိတ်မကြဘဲနဲ့ပစ္စုပန်ဘဝမှာပရိသတ်ဉာဏ်စိတ်လာရပါမယ်ဒီလိုဆိုရင်သင်္ခါရနဲ့ဝိညာဉ်ကြားမှာဘာလေးထည့်ပြရမှာလဲသုတိဆိုတာထည့်ပြရဘာလေးထည့်ပြရမှာလဲသုတိစိတ်ဆိုတာထည့်ပြရမယ်ဒီလိုမဟုတ်လားအဲ့ဒီလိုပဲကမ္မဘဝပစ္စယဇာတိဆိုတဲ့နေရာမှာလည်းပဲနောက်ဘဝပရိသတ်ဉာဏ်နေဖို့ရန်ဒီဘဝမှာဘာလေးထည့်ပြရမှာလဲသုတိဆိုတာကလေးထည့်ပြရမယ်။သုတိဆိုတာကလေးထည့်ပေးလိုက်တော့မှအဲ့ဒီသုတိစိတ်ရှားပြီးတော့မှနောက်ဘဝမှာပြိတ္တန်နေယူရမှာပေါ့နော်။အဲ့ဒီတော့ဆိုကံကဘယ်အချိန်မှဖြစ်တဲ့ကံလဲလို့မေးရင်သုတိစိတ်မချခင်ကဖြစ်တဲ့ကံ။ဘယ်တော့မှဖြစ်တဲ့ကံလဲ။သုတိစိတ်မချခင်ကဖြစ်တဲ့ကံ။အဲ့ဒီကံထဲမှာဘုန်းကြီးတို့အာတန်ကံလို့အာစင်ကံလို့ကတ္တတာကံလို့ဒီလိုရှိတယ်နော်။အာစင်ကံဆိုတာကစောစောတုန်းကနေ့စဉ်နေ့စဉ်မပြတ်မပြတ်အလေးတရားသဘောမျိုးနဲ့ပြုလုပ်နေတဲ့ရှင်းဟောသဘောမျိုးနဲ့ရှင်းဟောတစ်ခုသဘောမျိုးနဲ့ပြုလုပ်နေတဲ့အကံအခုခေါင်းကြီးတို့ယောဂီနေစဉ်နေစဉ်အလှူဒါနတွေမပြုလုပ်ကြဘူးလားပြုလုပ်ကြလားအဲ့ဒီကံကိုလည်းပဲကံလို့ခေါ်တယ်နော်ဘာကံလဲလို့မေးရင်အာသိဉ္စကံဘာကံပါလဲအာသိဉ္စကံဘုရားဝတ္တတဲ့ဘုရားပန်ကရေချမ်းကသီမီကသွမ်းကသွမ်းလောင်းနော်တရားအားထုတ်ပရိစိတ်မေတ္တာပို့ကံနေစဉ်နေစဉ်ပြုလုပ်နေတဲ့ကံတွေမဟုတ်လား။ဘာကံတွေတော့အာသင်္ကံ။အဲဒီတော့စောစောတုန်းကသုတိစိတ်နဲ့ဝေသောကာလမှလည်းပဲကံတွေမလုပ်ခဲ့ဘူးလားလုပ်ခဲ့လား။အဲဒီလုပ်ခဲ့တဲ့ကံတွေဒီကံနေနဲ့ဖြစ်ပြီးတော့နော်။ကံသရာတခြားလားစေရနာလေးလား။အဲဒီစေရနာသရာနန္တရားဖြစ်ပြီးရင်မဖြစ်တော့ပြက်သွားပြီးတော့ဘာကြံနေပါလိမ့်။တတိကြံ။ဘာကြံလဲ။တတိကလေးကြံနေတယ်နော်။အဲဒီတော့မနေ့တုန်းကပြုလုပ်တဲ့ကံတွေကမနေ့တုန်းကပြတ်သွားတယ်ခနေ့အထိရှိလားမရှိပါဘူးမရှိပါဘူးမှပါကြတယ်တနေ့တော့ကလုံးခရက်ကံကလည်းဘယ်တော့ကပြတ်သွားလဲတနေ့တော့ကပြတ်သွားတာပဲပါကြတယ်ဟောမနေ့ကလုံးခရက်ကံကလည်းမနေ့ကပြတ်သွားတာပဲပါကြတယ်တတိကြံတာပဲငယ်ငယ်ခရက်ကအခုအချိန်ဒီကံဒီကုသိုလ်ကံဒီမလုံးခက်ဘူးလားလုံးခက်လားကုသိုလ်ကံအဖြစ်နဲ့ယခုကြံသေးလားပါကြတယ်တတိဆိုတာကအရှိန်ဝါလေးပြောတာနော်တတိဆိုတာကမိမိရဲ့တဏ္ဍာမှာကိန်းနေတယ်အရှင်ဝါလေးပါဝါလေးပေါ့နော်အဲ့ဒီပါဝါလေးတော့မကိန်းဘူးလားကိန်းနေလားကိန်းနေတယ်ယနေ့လည်းကံနေပြုတ်တယ်ကံနေပြုတ်တော့ဒီကံနေနတ်တရားဖြစ်တဲ့တည်းမပြတ်ဘူးလားပြတ်သွားပြတ်သွားပြီးပါကြံပါလေတတ္တိတွေကျန်နေတယ်အဲ့ဒီတတ္တိတွေကအကောင်အထည်ကြီးမဟုတ်ပေမဲ့လို့လက်ရပေါင်းများစွာလာပေါင်းများစွာနှစ်ပေါင်းများစွာကုသိုလ်ကံကလေးတွေပြုလုပ်ပြုလုပ်လာတဲ့အခါကျတော့ကုသိုလ်ကံရဲ့အရှင်ဝါလေးတွေလည်းမပြင်းအာမများဘူးလားများလားလားအာမကောင်းဘူးလားအာကောင်းလားလားအာကောင်းလာတယ်နော်စောစောကကုသိုလ်ကံလေးတွေများများလှူထားလို့ရှိရင်အဲ့ဒီများများလှူထားတဲ့ကုသိုလ်ကံတွေကအာကောင်းလာတယ်အာကုသိုလ်ကံများများပြည့်လှူထားတဲ့ပုဂ္ဂိုလ်ကလည်းဘယ်လိုဖြစ်မလဲအာကုသိုလ်ကံအာကောင်းလာတယ်ဒီလိုမလားအဲ့ဒီတော့အာကုသိုလ်ကံနဲ့ပတ်သက်လို့တော့နော်ပါဏာတိပါဒတို့အာရိဏဒါနတို့ဒါတွေကတော့ဘုန်းကြီးတို့ယောဂီတွေမရှိပါဘူးဒါကတော့ပြောလို့ရပါတယ်ဒါပင်မဲ့လို့နော်ဝရဏပစ္စယတဏ္ဏအဲ့ဒီအာဟုသောကံလေးတွေတော့မရှိဘူးလားရှိတယ်။သာကလေးမြင်လိုက်ခင်လိုက်မြင်လိုက်တမိကလေးမြင်လိုက်ခင်လိုက်မြင်လိုက်ဒီကံတွေတော့မရှိဘူးလားရှိလား။နောက်တစ်ခါဝရဏပစ္စယဒိဋ္ဌိသောငါသာငါသာပဲအော်တာငါသမီးပဲဒီလိုလည်းမရှိဘူးလားရှိလား။ဒိဋ္ဌိကိလေသာလေးတွေလည်းမဖြစ်ခဲ့ဘူးလားဖြစ်ခဲ့လား။ငါသာလေးပဲဟာငါသမီးလေးပဲဟာဒီလိုမဟုတ်လား။ငါသာလေးပဲငါသမီးလေးပဲဆိုတော့ဘာကံတွေဖြစ်နေတော့ငါသာငါသမီးဆိုတာကဒိဋ္ဌိငါသာငါသမီးဆိုတာကဒိဋ္ဌိအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ကံဒီဒိဋ္ဌိအုပ်ချုပ်တဲ့ကံဘာအုပ်ချုပ်တဲ့ကံလဲနောက်တစ်ခါငါသားလေးမို့ခင်တယ်ငါသမီးလေးမို့ခင်တယ်ခင်တယ်ဆိုတာတခြားလားတဏှာလားတဏှာအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ကံဒီဘယ်လိုအုပ်ချုပ်တဲ့ကံတော့တဏှာအုပ်ချုပ်တဲ့ကံပဲငါသားမှငါသားငါသမီးမှငါသမီးဆိုတာတခြားလားမာနလားအဲ့ဒီမာနအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ကံကြတာဘယ်လိုအုပ်ချုပ်တဲ့ကံတော့မာနအုပ်ချုပ်တဲ့ကံဒီလိုမလားအဲ့ဒီကတနေ့တနေ့ဒိဋ္ဌိအုပ်ချုပ်တဲ့ကံတွေဖြစ်တယ်နော်တဏှာအုပ်ချုပ်တဲ့ကံတွေဖြစ်တယ်မာနအုပ်ချုပ်တဲ့ကံတွေဖြစ်တယ်တဏှာမာနဒိဋ္ဌိသုံးမျိုးအုပ်ချုပ်ပြီးဆုံးတော့အဲ့ဒီကံကိုကုသိုလ်ကံလို့ပြောလို့ရပါမယ်ကုသိုလ်ကံမဟုတ်ရင်ဘာကံတော့ သူများအသက်မတတ်ပြင်မဲ့နေ့စဉ်နေ့စဉ်အကုသိုလ်ကံလေးတွေတော့မရှိဘူးလားရှိတာရှိနေတာပဲเนาะမျိုးလုံးကဖွင့်ကြည့်လိုက်တိုင်းဖွင့်ကြည့်လိုက်တိုင်းတတိပညာနဲ့သာတတိပဒံကိန်းပြီးတော့ပညာနဲ့သာမကြည့်ကြဘူးဆိုလို့ရှိရင်တဏမာနဒိဋ္ဌိကိလေသာတွေဝင်လာမှာပဲတဏမာနဒိဋ္ဌိကိလေသာဝင်လာရင်တဏပစ္စယဥပါဒနာဥပါဒနာပစ္စယကမ္မဘောเนาะဘာဟုတ်ချုပ်တဲ့ကံနေဖြစ်နေတော့တဏဟုတ်ချုပ်တဲ့ကံဒိဋ္ဌိဟုတ်ချုပ်တဲ့ကံမာနဟုတ်ချုပ်တဲ့ကံကုသိုလ်ကံတွေလားအကုသိုလ်ကံတွေလားနာကနေတန်ကလေးကြားတိုင်းကြားတိုင်းတတိပညာနဲ့သာမရှိမှတ်ကြဘူးဆိုလို့ရှိရင်ဘာကံတွေဖြစ်မှာလဲဘာကံတွေတော့တဏှာဟုတ်ချုပ်တဲ့ကံမာဒိဋ္ဌိဟုတ်ချုပ်တဲ့ကံမာနဟုတ်ချုပ်တဲ့ကံဒါတွေပဲနေစဉ်နေစဉ်ဖြစ်နေတာပဲနော်ဒီလိုဆိုတော့တနေ့တနေ့ခေါင်းကြီးတို့ယောဂီတွေကပြောမှာပေါ့အာတပည့်တို့ကနေလဲကုသိုလ်တရားတွေနဲ့အများတန်းနေတာပါအများတန်းကုသိုလ်စိတ်နဲ့နေတာပါဒီလိုပြောရင်ပြောမယ်နော်ဟုတ်ပြီကုသိုလ်စိတ်နဲ့နေတာပါဆိုတာဒါကကုသိုလ်လုံကလုံနေတာကတော့အထင်ရှားမျက်မြင်ရပြီမတွေ့ရဘူးလားတွေ့ရတယ်။သို့တော့ကုသိုလ်လုံကလုံနေတဲ့တဏှာမှာပင်လည်းမိမိရဲ့စိတ်ကသားစီရောက်နေမယ်သမီးစီရောက်နေမယ်ဆိုရင်လုံကလုံတာကကုသိုလ်မိမိရဲ့စိတ်ထဲမှာမိမိရဲ့စိတ်ထဲမှာဖြစ်နေတဲ့ကံကလေးတွေကဘာကံတွေဖြစ်နေတော့ဘာဟုတ်ချုပ်တဲ့ကံတွေတော့ဒေနာဟုတ်ချုပ်တဲ့အကုသိုလ်ကံဒေတိဟုတ်ချုပ်တဲ့အကုသိုလ်ကံမနောချုပ်တဲ့အကုသိုလ်ကံဒီကံကလေးတွေမဖြစ်ဘူးလားဖြစ်နေလားကိုယ်တော်လုံးလုံးတဲ့အချိန်မှာတော့ဖြစ်တတ်တယ်နော်ဟာငါသားမလာသေးဘူးလားဒီကောဘာလို့နောက်ကျနေတုံးဟုတ်တယ်မလားလုံးနေတာကတော့ကုသိုလ်ပဲနော်အရင်သက်ချက်ကလေးယဟသမီးသွားခေါ်လိုက်ပါဦးဟုတ်တယ်မလားလုံးနေတာကတော့ကုသိုလ်ပဲဒါပေမဲ့သားဆွဲသမီးဆွဲဆွဲနေရင်ဆွဲနေတာဒီတခြားလားဒိဋ္ဌိလားသားခင်သမီးခင်ပစ္စည်းခင်ပြီးတော့အော်ဒီဘုရားဒီသားဒီသမီးဒီဇနီးဒီခင်ပွန်းနေတွေ့ရကြုံရသလိုနောက်ဘုရားမှာလည်းပဲဒီသားဒီသမီးဒီဇနီးဒီခင်ပွန်းနေတွေ့ရကြုံရပါလို့ကြီးတခြားဥသိသွားတာလားတဏှာဥသိသွားတာလားလောက်နေတာကကုသိုလ်လုံးလောက်နေတာကစိတ်ထဲမှာဖြစ်နေတာကအကုသိုလ်စိတ်တွေဖြစ်နေတာဒီလိုမလားကြမ်းတမ်းတဲ့အကုသိုလ်မဟုတ်ပေမဲ့တိမ်မွေးတဲ့အကုသိုလ်ကံတွေတော့မဖြစ်ဘူးလားဖြစ်တယ်အဲ့ဒီတော့ကုသိုလ်ကံများတဲ့ပုဂ္ဂိုလ်ကလည်းကုသိုလ်ကံကလေးတွေကတတ္တိအဖြစ်နဲ့များများကြီးသုံးမိဆောင်မိရှိထားတယ်လို့အကုသိုလ်ကံများတဲ့ပုဂ္ဂိုလ်ကလည်းအကုသိုလ်ကံရဲ့တတ္တိတွေများများကြီးသုံးမိဆောင်မိမဖြစ်ဘူးလားဖြစ်တယ်သောသာကတော့ငါသားနဲ့ဆွဲလန်းကြည့်တဲ့ပုဂ္ဂိုလ်များကြတာအပုဂ္ဂိုလ်များဟာနော်ဘယ်ချိန်ကျမှပိုသိတာလဲဆိုတော့သေကံနဲ့ဝิญဉ္ချုပ်ကံကြီးကြတာပိုသိတာလေဟုတ်လားဒိဋ္ဌိဆွဲရှိတဲ့ပုဂ္ဂိုလ်ကသာတောင်းတာသမီးတောင်းတာသာမလားလို့သမီးမလားလို့နော်သာခေါ်ပါသမီးခေါ်ပါမဖြစ်ဘူးလားဖြစ်လားအဲ့ဒါတခြားလည်းဥသိပြီးတော့အလိုဆန္ဒတွေပေါ်နေတာလားဒိဋ္ဌိဥသိရှိနေတာလားသောသောကရေကောကဒိဋ္ဌိကိဋ္ဌာကောတစ္စာတစ္စာမဲ့ခင်ကလေးနဲ့ပယ်သထားဖို့တဲ့ပုဂ္ဂိုလ်ကြတော့နော်ဩသေဘောသေဘောရောက်တဲ့အခါမှာသားလည်းပဲအာမကူတော့ဘူးသမီးလည်းပဲဩသူ့ဘသူနော်ဩသူ့ဘဝနဲ့သူ့ခန္ဓာငါဘဝနဲ့ငါခန္ဓာပဲယခုအချိန်ခါမှာငါတရားငါရှုတာအကောင်းဆုံးပဲဆိုပြီးတော့နော်သားလည်းမတောင်းတာဘူးသမီးလည်းမတောင်းတာဘူးကိုယ်ခန္ဓာကိုယ်ဉာဏ်နဲ့ရှုပြီးတော့ပဲညာလမ်းပေါ်မှာပဲမလျှောက်ဘူးလားလျှောက်သွားကြလားအဲ့ဒါလိုလျှောက်သွားလိုက်တဲ့အခါကျတော့နော်သောသောကဒိဋ္ဌိကိနေတာဒီစားဒီစားပါလာတဲ့ပုဂ္ဂိုလ်ကတေခဏိကာလရောက်တဲ့အခါကျတော့လည်းပဲဒိဋ္ဌိကိနေတာမလောက်အောင်ကာကွယ်နိုင်တဲ့တတိရှိတယ်မဟုတ်ဘူးလားဟုတ်လားဒိဋ္ဌိကိနေတာမလောက်အောင်ကာကွယ်နိုင်တာသောသောကလည်းကဒိဋ္ဌိကိနေတာကြိုတင်ပြီးတော့ပါအောင်လုပ်ထားနိုင်လို့ဟုတ်တယ်မဟုတ်လားသောသောတော်ကဒိဋ္ဌိကိနေတာကြိုတင်ပြီးတော့ပါအောင်လုပ်ထားနိုင်လို့ဆိုလို့ရှိရင်ဒီကဏ္ဍကာလရောက်တဲ့အခါဘယ်သူကဘာပြောပြောသူသားကိုသူသတိရနေတာပဲသားမလာရင်ပဲအသက်မထွက်တော့သလိုလိုနော်သမီးမလာရင်ပဲအသက်ကမထွက်နိုင်သလိုလိုဒီလိုမဟုတ်လားသားဆွဲလန်းသမီးဆွဲလန်းဖြစ်နေတော့ဒီကဏ္ဍကာလရောက်တဲ့အခါမှာသားဆွဲလန်းသမီးဆွဲလန်းဆိုတဲ့ဒိဋ္ဌိကိလေသာဥသိတဲ့ကံတွေပြန်ဖြစ်ပြီဆိုတော့အဲ့ဒီကံကျတော့အာသနကံပြောမလားအာတနကံပြောမလားအာတနကံပြောမယ်နော်သောသောတော်ကအများရဖြစ်နေတာကဘာကံတော့အာသင်္ကံ။ဟောဒီကံဒီကာလကြမှာကပ်ပြီးတော့ဖြစ်တာကအာသင်္ကံ။အာသင်္ကံအားကောင်းရင်လည်းအာသင်္ကံလည်းဖြစ်သွားတာပဲ။အာသင်္ကံမှာဒိဋ္ဌိကိလေသာတွေညာထားတဲ့ပုဂ္ဂိုလ်တယောက်ဟာနောက်ဆုံးဒီကံဒီကာလကြလဲဒိဋ္ဌိကိလေသာဥသိပြီးတော့သေသွားတတ်တယ်။ဟုတ်လား။သောသောတော်ကတဏှာကိလေသာညာထားတဲ့ပုဂ္ဂိုလ်တယောက်နော်။သာခင်သမီးခင်ပစ္စည်းခင်ဆွေခင်မြုပ်ခင်ကိုယ်ခန္ဓာကိုခင်အဲ့တော့ခင်မှုမင်မှုတဏ္ဍာတန်ရောစိတ်ညားထားတဲ့ပုဂ္ဂိုလ်ဟာတေခဏိကာလကြောက်တဲ့အခါကျတော့ကိုယ်ခန္ဓာကိုယ်ဆုံးအမှနှမျောနေတယ်။သားနဲ့ခွဲရမှစိတ်ဆင်းရဲနေတယ်။သမီးနဲ့ခွဲရမှစိတ်ဆင်းရဲနေတယ်။ပစ္စည်းနဲ့ခွဲရမှစိတ်ဆင်းရဲနေတယ်။နော်။ သောသောကရေကတဏှာကိလေသာကြောင့်ကံလီအာသနကံလီညာညာကြီးဖြစ်ထားမှုတဲ့ပုဂ္ဂိုလ်ဟာဒေကံဤကာလကြတော့လည်းပဲတဏှာဥစည်းတဲ့အာသနကံလေးတွေမဖြစ်ဘူးလားဖြစ်လားလားအာသနကံအာကောင်းရင်အာသနကံဖြစ်တယ်ဟုတ်လားအာသနကံအာကောင်းရင်အဲ့ဒီတော့အာသနကံမှာအကုသိုလ်ကံမဖြစ်ချင်ပါဘူးဆိုရင်သောသောကရေကအာသနကံမှာဘယ်ကံတွေမပြောင်းကျိုးစားထားရမှာလဲ အကုသိုလ်ကံမဖြစ်အောင်ကြိုးစားထားရမယ်ဟုတ်လားတဏှာအုပ်ချုပ်တဲ့ကံဒိဋ္ဌိအုပ်ချုပ်တဲ့ကံမာနအုပ်ချုပ်တဲ့ကံကြံပါနှမျိုးလဲတဏှာအုပ်ချုပ်တဲ့အကုသိုလ်ကံတွေလည်းမဖြစ်အောင်သောသောကရေကကာကွယ်ထားပါဒိဋ္ဌိအုပ်ချုပ်တဲ့အကုသိုလ်ကံတွေမဖြစ်အောင်လဲသောသောကရေကဘာလုပ်ထားရမှာလဲကာကွယ်ထားပါမာနအုပ်ချုပ်တဲ့အကုသိုလ်ကံတွေမဖြစ်အောင်လဲသောသောကရေကကာကွယ်ထားပါ
တခြားတဲ့ကာကွယ်ရမှာလားမဲ့ခင်တဲ့ကာကွယ်ရမှာလားမဲ့ခင်တဲ့ကာကွယ်ထားဒီလိုမဟုတ်လားအဲ့ဒီတော့မဲ့ခင်ကလေးနဲ့ကာကွယ်ထားတော့သမာဓိတိသမာသင်္ကပ္ပစရှိတဲ့နော်သမာဓိမဲ့ခင်၃ပါးပညာမဲ့ခင်၂ပါးအဲ့ဒီမဲ့ခင်နဲ့အကာအကွယ်ပြုတ်ထားလိုက်တဲ့အခါကျတော့ငါဆိုတဲ့ဆွဲလေးတွေလည်းတဖြည်းဖြည်းမပါဘူးလားပါပါငါခင်တယ်ဆိုတဲ့တဏှာလေးတွေကိုပါသွားတာပဲနော်ငါဟာင ောအပ်တာဒါငါမဟုတ်ဘူးငါ့ဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးဒီလိုမလားတရားရှုတိုင်းရှုတိုင်းဘယ်လိုသဘောပေါက်ရမှာလဲငါမဟုတ်ဘူးငါ့ဥစ္စာမဟုတ်ဘူးငါနဲ့မဆိုင်ဘူးနော်အဲ့ဒီလိုဝိပဿနာဉာဏ်လေးနဲ့ကြည်တိုင်းကြည်တိုင်းနေတ္တမမနေသောအမသမီနမေသောအတ္တငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆိုင်ဘူးအဲ့ဒီလိုမိမိရဲ့စိတ်ထဲမှာဒီတဏမာနဒိဋ္ဌိကိလေသာတရားကလေးတွေကိုလက်မခံဘဲနဲ့တဖြည်းဖြည်းနဲ့ခွာထားလို့ရှိရင်တဏှာဟုတ်ချုပ်တဲ့ကံတွေအဖြစ်မနေဘူးလားနဲ့ဒိဋ္ဌိဟုတ်ချုပ်တဲ့ကံတွေလည်းအဖြစ်နေမယ်မာနဟုတ်ချုပ်တဲ့ကံတွေလည်းအဖြစ်နေမယ်အကုသိုလ်ဟုတ်ချုပ်တဲ့ကံအဖြစ်နေရင်ကုသိုလ်ဟုတ်ချုပ်တဲ့ကံတွေများလာမှာပေါ့ဟုတ်တယ်မလားတတိယဥချုပ်တဲ့ကံလေးများမယ်သမာဓိဥချုပ်တဲ့ကံလေးများမယ်ပညာဥချုပ်တဲ့ကံလေးမများဘူးလားများမှာလားများမှာပဲနော်အဲဒီတော့တတိသမာဓိပညာဥချုပ်တဲ့ကုသိုလ်ကံလေးများထားလို့ရှိရင်ကုသိုလ်အစိတ္တကံလေးအာဘုန်းကြီးတို့တတိအနေနဲ့နော်အကောင့်ထဲမဟုတ်ပေမဲ့လို့နော်တင်စားပြီးတော့ပြောမယ်ဆိုရင်ဒုနဲ့ဒိုင်းနဲ့အခိုင်မှာမရှိဘူးလားရှိတတိတွေပေါ့နော်ကုသိုလ်ရဲ့တတိတွေဒုနဲ့ဒိုင်းနဲ့အခိုင်မှာမရှိဘူးလားရှိနေလားအဲ့ဒါရှိနေပြီဆိုရင်အာသနကံဆိုတဲ့သေကံဤကာလရောက်တဲ့အခါကျတော့ကိုရှုမှတ်ပွားများထားခဲ့တဲ့တတိသမာဓိပညာအဲ့ဒီတရားတွေနဲ့ပြန်ပြီးတော့နော်ဟိုတုန်းကရှောင်းလန်းခဲ့မှုတဲ့လမ်းတွေပြန်လျှောက်ဟိုတုန်းကရှိခဲ့မှုတဲ့နော်အရှုခံတရားတွေပြန်ကြည့်ပြီးတော့တတိသမာဓိပညာတရားသုံးမျိုးနဲ့နေသွားမယ်ဆိုလို့ရှိရင်သေကံဤကာလကုသိုလ်အာသနကံမဖြစ်ဘူးလားဖြစ်လားဟုတ်ပြီနော်ကုသိုလ်အာသနကံနဲ့သွားပြီးတော့ဝိဉ္ဇဉ်ချုပ်ရင်တခြားရောက်ပါလားဒုက္ခတိရောက်ပါလားအာဂတောအတ္တကံနဲ့ဝိဉ္ဇဉ်ချုပ်ရင်တခြားရောက်ပါလားဒုက္ခတိရောက်ပါလားဒုက္ခတိရောက်ပါကံကြောင့်ဒုက္ခတိရောက်တယ်ဘာကြောင့်ရောက်တော့ကုသိုလ်ကံကြောင့်ဒုက္ခတိဘုံရောက်တယ်အာဂတောကံကြောင့်ဒုက္ခတိဘုံကံကြောင့်ရောက်တယ်ဆိုပေမဲ့ကံနဲ့ရောက်တဲ့ဟောဒီပရိသန္ဓိနဲ့ရှားမှာဘယ်လိုရှိရတာလဲသူဒီဘယ်လိုရှိရတာလဲအဲ့ဒီတော့ကုသိုလ်ကံလေးစောတယ်စောပြီးသုတိစိတ်ကြပြီးတော့မှနောက်ဘဝပြိဒဏ်နေနေတာမလားအကုသိုလ်ကံနဲ့ပတ်သက်ရင်လည်းအကုသိုလ်ကံဆိုတဲ့ကံကလေးသင်္ခါရလေးဖြစ်တယ်ဖြစ်ပြီးတော့ချောက်တယ်ချောက်ပြီးလို့ရှိရင်တခြားလားသုတိစိတ်ကြရတာလားသုတိစိတ်ကြပြီးတော့မှနောက်ဘဝပြိဒဏ်နေမနေရဘူးလားနေရအဲ့ဒီတော့ဆိုရင်ဒီဘဝလည်းရှိတာပဲနောက်ဘဝလည်းဒီဘဝမှာသေးတယ်ဆိုတာလည်းမရှိဘူးလားရှိတာဒီဘဝမှာသုတိစိတ်ကြပြီးတော့မှနောက်ဘဝပြိဒဏ်နေစိတ်ပြန်စတာမရှိဘူးလားရှိတာဘုရားဘာသာဝင်တွေကဒီလိုလဲဒီလိုလဲခံထားတာဟုတ်တယ်မလားဒါပေမဲ့ခုနလက်တိဩပပါတိကသုတေတာလည်းမရှိပရိသန္တိလည်းမရှိဒီလိုဆိုတာကိုသုတေတာလည်းမရှိပရိသန္တိလည်းမရှိဘူးဆိုတာကသူကအင်မတန်နည်းနည်းတဲ့စကားလေးနော်သံသားဖြစ်ကြည့်မယ်ဆိုလို့ရှိရင်သိပြီးတော့ဒီပဲမပေါ်ဘူးသူတို့ရဲ့ယူဝါဒကဒီလိုယူတယ်သူတို့ရဲ့ယူဝါဒကမိမိတို့ရဲ့တန်တယ်မှာနော်ယုတ်တင်နိုင်နေသူတို့နားမလည်ဘူးသူတို့နားလည်တာကဟောဒီခန္ဓာကိုယ်ကြီးတည်းမှာခန္ဓာကိုယ်ကြီးတွေကဘော်ဒီကြီးအခွန်ကြီးဒီလိုမလားအဲ့ဒီအခွန်ကြီးတဲ့မှာတဲ့အတ္တလိပ္ပဝိညာဉ်ဆိုတဲ့အနှစ်သာရလေးရှိတယ်သူတို့ကဒီလိုယူဆရတာကိုဟောဒီခန္ဓာကိုယ်ကြီးတဲ့မှာဘာလေးရှိတော့အတ္တလိပ္ပဝိညာဉ်အဲ့ဒီအတ္တလိပ္ပဝိညာဉ်လေးကိုသူတို့ကအတ္တလို့ဒီလိုယူထားတာဟုတ်လားဘယ်လိုယူထားလဲအတ္တအတ္တလိပ္ပဝိညာဉ်ဆိုတာကအတ္တနော်အတ္တလိပ္ပဝိညာဉ်ဘောင်းကြီးတို့မြန်မာလူမျိုးတွေမှာလည်းပဲကလေးငယ်လေးတွေနော်လိပ္ပကျော်လိပ္ပကျော်ဆိုတာမလိုဘူးလားလို့ လက်ပြချုပ်ဆိုလက်ပြပြန်ခေါ်တယ်ဆိုဒါတည်းရှိတယ်နော်လက်ပြချုပ်ဆိုတော့ဘာကိုချုပ်တာတော့လို့မင်းဘယ်လိုပြောမလဲလက်ပြပြန်ခေါ်တယ်ဆိုတာကဘာကိုပြန်ခေါ်တာလဲဝိညာဉ်အသက်လက်ပြဝိညာဉ်နော်အသက်လို့လည်းခေါ်တယ်လက်ပြလို့လည်းခေါ်တယ်ဝိညာဉ်လို့လည်းခေါ်တယ်အဲ့ဒီကလေးငယ်လေးရဲ့တဏ္ဍာမှာနုနယ်လို့အားကြည့်တဲ့အခါကျတော့သူတို့ရဲ့အတ္တိပြဝိညာဉ်လေးနော်အော်တခြားကိုလွတ်သွားမှာဆိုလို့ပြန်ခေါ်ထားတာအဲ့ဒီလိုဒါအတ္တိပြဝိညာဉ်လေးဆိုတာအတ္တဆိုတဲ့အရာဝတ္ထုတစ်ခုလေးမဖြစ်ဘူးလားဖြစ်နေလားဘောဓဘာသာမှာအတ္တိပြဝိညာဉ်မရှိဘူးအတ္တလည်းဘောဓဘာသာမှာရုပ်နဲ့နာမ်ပဲရှိတယ်ဒီလိုမလားရုပ်ကလည်းဖြစ်ပြီးတော့ပြက်တယ်ပြက်ပြီးရင်နောက်တစ်ခုအစာထုပ်ပေါ်တယ်နာမ်ကလည်းဖြစ်ပြီးရင်ပြက်တယ်ပြက်ပြီးရင်နောက်တစ်ခုအစာထုပ်ပေါ်တယ်ဒီလိုမလားအဲ့ဒီရောက်တဲ့နာလေးဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ပြက်ပြီးတော့နောက်တစ်ခုစားလို့မပေါ်ရင်သိတာပဲနော်ဒါကိုသုတိစိတ်ကြရတော့မကောင်းဘူးလားဆိုတော့အခုကျတော့ရုပ်ကိုလည်းမိမိရဲ့စိတ်ထဲကရုပ်လိုလည်းမတမ်းပါဘူးနာလိုလည်းမတမ်းပါဘူးဟောဒီတဲ့ကဝိညာဉ်ကလေးထွက်သွားမှဆိုလို့လက်ပြချုပ်ကလေးနဲ့ပြန်ချုပ်ထားရတယ်ဆိုတော့အဲ့ဒီအတန်လေးပြဝိညာဉ်ကလေးကခန္ဓာကိုယ်ထဲကထွက်လဲထွက်တတ်တယ်ဝင်လဲဝင်တတ်တယ်ဟုတ်တယ်မဟုတ်လားဒီလိုနေပဲမရဘူးလားရောအဲ့ဒီအသက်လေးညာဝိညာဉ်ကလေးတွေခန္ဓာကိုယ်တွေကဆက်လက်ထက်တတ်ပါတယ်ခန္ဓာကိုယ်တွေကလည်းပဲဝင်လဲဝင်တတ်ပါတယ်အဲ့ဒီအသက်လေးညာဝိညာဉ်ဆိုတဲ့အယူဝါဒဒိဗလည်းရဲ့အတ္တဒိဋ္ဌိပဲဗာဒိဋ္ဌိတော့အတ္တဒိဋ္ဌိအတ္တဆိုတာအဲ့ဒါပြောတာနော်အဲ့ဒီတော့အဲ့ဒီအတ္တဒိဋ္ဌိဆိုတဲ့အသက်လေးညာအတ္တဆိုတဲ့အသက်လေးညာဝိညာဉ်ကလေးကဟောဒီခန္ဓာကိုယ်ထဲမှာရှိနေတယ်သူနေကျင်တော့မှနေတယ်သုံးမနေကျင်တဲ့အခါဆက်သွားတယ်ဆက်သွားပြီးတော့ဒီတိုင်းရနေတာလားမဟုတ်ဘူးနောက်တော့ခန္ဓာကိုယ်တစ်ခုသွားဝင်ဟုတ်လားနာတာခန္ဓာကိုယ်တစ်ခုတည်းကိုသောင်းဝင်လိုက်တော့နာတာခန္ဓာကိုယ်နဲ့အဲ့ဒီအသက်လေးပြဝင်ခြင်းကလေးနဲ့ဆက်ပြီးတော့ဟောအသက်မရှင်ဘူးလားရှင်သွားလားအဲ့ဒီတဘွားကနေပြီးတော့သူမနေရှင်တော့ဘူးဆိုတဲ့ဒီနေ့မှာခန္ဓာကိုယ်ကြီးထားခဲ့တယ်အသက်လေးပြဝင်ခြင်းကထွက်သွားတယ်ဒီတော့မလားထွက်သွားပြီးတော့မရသွားတော့နောက်ထပ်ခန္ဓာကိုယ်တစ်ခုတည်းရောက်သွားတယ်ဒါကြောင့်ဒီနေ့ခွန်ကြီးတို့မြန်မာလူမျိုးတွေပြောနေတယ်အသက်ထွက်တယ်ဘဝကြောင်းတယ်ဘဝကူးတယ်နော်ပြောရုံပြောစင်မို့ပြောတာအကြောင်းမဟုတ်ပေမဲ့တကယ်တော့အသက်လေးပြဝိညာဉ်ကဒီထဲကထွက်သွားပြီးတော့နောက်ခန္ဓာတစ်ခုထဲဝင်သွားတယ်လို့ပြောရင်ဗာဒိဋ္ဌိနဲ့သတ္တရဒိဋ္ဌိအတ္တဒိဋ္ဌိမဖြစ်ဘူးလားဖြစ်သွားလားအတ္တဒိဋ္ဌိဖြစ်သွားပါလေတဲ့နော်အခုဒီပုဂ္ဂိုလ်တွေကလည်းအဲ့ဒီလိုပဲအသက်လေးပြဝိညာဉ်ကလေးရှိတယ်ဟုတ်လားအဲ့ဒီအသက်လေးပြဝိညာဉ်ကလေးကဟောဒီခန္ဓာကိုယ်ကထွက်သွားပြီးတော့နောက်ခန္ဓာကိုယ်တစ်ခုထဲကိုဝင်သွားပြီဆိုတော့အသက်လေးပြဝိညာဉ်ကလေးပေးတယ်ဆိုတာလေရှိရလားဘယ်တော့မှမသိနိုင်တဲ့တိကျခိုင်မြဲနေတဲ့တရားကလေးလို့ယူထားရမှာလားဗာလေးတို့သတ္တရလေးတွေမလားသူတို့ယူထားတဲ့သတ္တိမြာဝဉဉ္ဇဉ်ကလေးတွေဘယ်တော့မှမသိနိုင်တဲ့အရာကလေးနော်သိရမှမရှိရင်ပြိတ္တန်နေနေတယ်ဆိုတာကိုရှိပါမလားဒါကြောင့်နတ္တိဩပပါတိကသုတိစိတ်ရှားပြီးတော့ပြိတ္တန်နေစိတ်ထပ်ပြီးတော့ဖြစ်တယ်ဆိုတဲ့ယူဝါဒသူတို့လက်မခံပါဘူးနော်သူတို့လက္ခဏာကဘယ်လိုတော့အတ္တလေးပြဝင်ခြင်းကလေးဒီခန္ဓာကိုယ်ထဲမှာမနေခြင်းတဲ့တည်းနဲ့ဖြတ်သွားတယ်ခန္ဓာကိုယ်ကြီးကဘုံကလေးကြာကြာရင်ခဲ့တယ်သုတ်တံပို့လိုက်တယ်ဟုတ်တယ်မလားအတ္တလေးပြဝင်ခြင်းကလေးကနောက်ခန္ဓာတစ်ခုထဲဝင်သွားတယ်အဲ့ဒီလိုဝင်သွားပြီးတော့နောက်ခန္ဓာတစ်ခုနဲ့ဆက်ပြီးရှင်သန်နေတယ်အဲ့ဒီကလည်းမနေခြင်းတော့တဲ့တည်းနဲ့မှာခန္ဓာကိုယ်ကြီးထားခဲ့တယ်နောက်ခန္ဓာတစ်ခုထဲဝင်သွားတယ်ဟောဒီအတ္တလေးပြဝင်ခြင်းဆိုတဲ့အတ္တတရားကလေးဘယ်တော့မှလည်းမသိဘူးဘယ်တော့မှလည်းမွေးတာမရှိဘူးနော်နတ္တိဩပပါတိကသူဒီစိတ်ကြပြီးတော့ပရိသန်လေးစိတ်အစ်ဖြစ်တယ်ဆိုတဲ့ယူဝါဒကိုလည်းသူတို့လက်မခံပါဘူးတဲ့နော်အဲ့ဒီတော့လက်မခံတဲ့အတွက်အဲ့ဒီဒိဋ္ဌိတိရှာလာရေဒမိစ္ဆာဒိဋ္ဌိကဘောဓဘာသာတွေမှာအဲ့ဒီဒိဋ္ဌိမျိုးရှိသလားမရှိဘူးလားမရှိပါဘူးနော်နောက်တစ်ခါကျတော့နံပါတ်30ကနတ္တိတမနာပြမနာလောကမှာတဲ့သူတစ်ပါးရဲ့စိတ်ကိုသိပြီးတော့အမျိုးမျိုးနော်ဖန်ဆင်းနိုင်တဲ့တမနာပြမနာပုံကိုယ်တွေမရှိဘူးလားရှိလားသူတို့ဘာရဲ့စိတ်ကိုသိပြီးတော့တကူမျိုးမျိုးဖန်ဆင်းနိုင်ပါတယ်ဆိုတဲ့သမဏပြမဏသရောစဉ်ပုံကိုယ်ရှိတယ်။အဲ့ဒီသရောစဉ်ပုံကိုယ်ရှိတယ်ဆိုတဲ့အယူဝါဒကိုလည်းပဲလက်မခံပါဘူးတဲ့နော်။အဲ့ဒီတော့အာလုံးပေါင်းလိုက်တော့အယူဝါဒဘယ်နှချက်လဲ ?6 ချက်။အဲ့ဒီအယူဝါဒ6ချက်နဲ့ပြည့်စုံလို့ရှိရင်အဲ့ဒီအယူဝါဒ6ချက်ထဲမှာတနည်းနည်းတစ်ခုခုပြည့်စုံရင်ကိုပဲအဲ့ဒီပုံကိုယ်ကိုမိစ္ဆာဒိဋ္ဌိပုံကိုယ်လို့ဒီလိုပြောတယ်။နိယတမိစ္ဆာဒိဋ္ဌိထဲကြဖြစ်တဲ့အတွက်ဒါတာဝထုကနိယတမိစ္ဆာဒိဋ္ဌိနော်အဲဒီဒါတာဝထုကနိယတမိစ္ဆာဒိဋ္ဌိမျိုးဘောဓဘာသာဝင်တွေမှာရှိသလားမရှိဘူးလားဘယ်ရှိမလဲဘောဓဘာသာဝင်တွေကကံကံအကျိုးကိုမယုံကြည်ဘူးလားယုံကြည်အကြောင်းကံရှိရင်အကျိုးကလည်းပဲရှိရပါပဲနော်ဒီဘဝရှိရင်နောက်ဘဝလည်းရှိရပါပဲဟုတ်တယ်မဟုတ်လားသုတိစိတ်ကြပြီးပရိသတ်နေစိတ်ဆိုတာလည်းရ ရှိရမှာပဲနော်အဲ့ဒီလိုဆိုတော့ဓာတာဝတ္ထုကနိဒာမစ္ဆာဒိဋ္ဌိဘောဓဘာသာဝင်မှာရှိရလားသို့တော်တဲ့ဝိတတိဝတ္ထုကတက္ကာယဒိဋ္ဌိကတော့ရှိတယ်တဲ့ဟုတ်လားဘာလဲဝိတတိဝတ္ထုကတက္ကာယဒိဋ္ဌိမရှိဘူးလားရှိတယ်ဝိတတိဝတ္ထုကဆိုတာကအချက်ပေါင်း20ဘယ်နှချက်လဲအချက်ပေါင်းဘယ်လောက်လဲ20နော်အဲ့ဒီအချက်ပေါင်း20ကခန္ဓာတစ်ပါးတစ်ပါးမှာတဲ့နော်၄ချက်ရှိပါလေခန္ဓာတစ်ပါးတစ်ပါးမှာဘယ်နှချက်လဲခန္ဓာတစ်ပါးတစ်ပါးမှာ၄ချက်ရှိတော့ခန္ဓာ၅ပါးပေါင်းလိုက်ရင်ဘယ်နှချက်လဲ20ဖြစ်ရတာပေါ့ဒီလိုမဟုတ်လားနံပါတ်၁ကရုပ်ပြီး၅ပဲရုပ်ကို၅လို့ဆွဲလိုက်တယ်နံပါတ်၁ကဘာလဲရုပ်ကို၅လို့ဆွဲလိုက်တာပေါ့လားမျက်စိနဲ့အသင်းနဲ့တိုက်တော့ဘာသိပေါ့မယ်မျက်စိပေါ့မယ်အဲ့ဒီမျက်စိကတခြားကိုမြင်တာလားအသင်းကိုမြင်တာလားအသင်းကတခြားလားရုပ်လားအဲ့ဒီယောက်ကသာသမိမြည်လို့ဆွဲယူလိုက်တဲ့အခါကျတော့ယောက်ကိုအတ္တလို့ယူလိုက်တာမဟုတ်လားယောက်မှမှဘာနဲ့ဆွဲလိုက်လဲသာဆိုတဲ့အဆွဲသမိဆိုတဲ့အဆွဲဒီယောက်ကိုအတ္တလို့ဆွဲလိုက်တာဟုတ်လားသာဆိုတဲ့အဆွဲသမိဆိုတဲ့အဆွဲဆွဲနေတဲ့ပုဂ္ဂိုလ်ဒီယောက်ကိုဘာနဲ့ဆွဲလိုက်တော့အတ္တနဲ့ဆွဲလိုက်တာယောက်ဒီငါဒီလိုမဟုတ်လားနောက်တစ်ခါကျတော့ငါဒီယောက်ငါဒီငါဟာယောက်ပဲလို့ဒီလိုလည်းမပြောဘူးလားပြောတာအဲ့တော့ငါဆိုတဲ့အတ္တအပေါ်မှာယုံနဲ့သွားပြီးတော့မသုံးတာဘူးလားသုံးတာလားနောက်တစ်ခါကျတော့ယုံရှိသောငါဘာလဲယုံရှိသောငါအဲ့တော့ပြန်ပြောမယ်နော်နံပါတ်၁ကယုံသည်ငါယုံသည်ငါဆိုတာနဲ့ငါသည်ယုံဆိုတာနဲ့အတူတူလို့မှတ်လိုက်နော်နှစ်မျိုးမှမှတ်နဲ့တစ်မျိုးလည်းပဲမှတ်လိုက်ယုံသည်ငါငါသည်ယုံယုံနဲ့ငါနဲ့အတူတူဒီလိုမလားယုံသည်ငါငါသည်ယုံယုံနဲ့ငါနဲ့အတူတူနော်ကျွန်တော်တခါကျတော့ရုပ်ရှိသောငါရုပ်ရှိသောငါငါစရာကတခြားလားအတ္တအဲ့ဒီအတ္တမှာဘယ်လိုရှိနေလဲရုပ်ကလေးရှိနေတယ်ဘယ်လိုရှိနေလဲအတ္တဆိုတဲ့နော်မိမိမှာငါမှာဩဖောက်ပြန်တဲ့သဘောတရားလေးတွေရှိနေပါတယ်ငါမှာဖောက်ပြန်တဲ့သဘောတရားလေးတွေရှိနေတယ်နားနဲ့ကျင်တဲ့သဘောတရားလေးတွေရှိနေတယ်ငါမှာခန္ဓာဝေဒနာလေးတွေရှိနေတယ်ငါမှာခေါင်းကိုက်တဲ့သဘောလေးတွေရှိနေတယ်နော်ငါမှာပူတယ်အေးတယ်သဘောတရားလေးတွေရှိနေတယ်ငါမှာထုံနဲ့ကျင်တဲ့သဘောတရားလေးတွေရှိနေတယ်ဟုတ်တယ်မလားငါမှာရုပ်ရှိတယ်ဆိုတဲ့လက္ခဏာမလားဝေဒနာအနေနဲ့ကြောက်မယ်ဆိုရင်ငါမှာဒီယောဂါတွေရှိနေတယ်ငါမှာခေါင်းကိုက်တဲ့ယောဂါခါနာတဲ့ယောဂါဒုနာတဲ့ယောဂါငါမှာရှိတယ်ဝေဒနာကိုငါနဲ့သွားပြီးတော့ငါမှာဝေဒနာရှိတယ်လို့ပြောလိုက်တာဒီနဲ့တခြားလားတက္ကရာဒိဋ္ဌိလားငါနာတယ်လို့ပြောတာကနာတဲ့အပေါ်မှာငါနဲ့သွားယောလိုက်တာဒီလိုမဟုတ်လားအဲ့ဒါလေတက္ကရာဒိဋ္ဌိငါမှာအဲ့ဒီယောဂဝေဒနာတွေရှိနေတယ်ဆိုတော့ငါမှာငါဆိုတဲ့အတ္တမှာဟောဒီပရမတ္ထသဘောတရားတွေရှိတယ်ဆိုတဲ့အဓိပ္ပာယ်မရဘူးလားရောလားအဲ့ဒါလေတခြားလားတက္ကရာဒိဋ္ဌိလားနောက်တစ်ခါကျတော့ယုံ၌ငါရှိယုံဆိုတဲ့နော်ဖောက်ပြမှုသဘောခံစားမှုဆိုတဲ့ဝေဒနာဆိုတဲ့ခံစားမှုသဘောအဲ့ဒီသဘောမှာအတ္တလေးရှိနေတယ်တဲ့။ဘာလေးရှိနေတော့ရုပ်ဆိုတဲ့ဖောက်ပြန်တဲ့သဘောလေးမှာဘယ်လိုရှိနေလဲ။အတ္တလေးရှိနေတယ်။နောက်တစ်ခါဝေဒနာသရခံစားမှုသဘောလေးမှာဘယ်လိုရှိနေတော့အတ္တလေးရှိနေတယ်ငါလေးရှိနေတယ်ဒီလိုမဟုတ်လား။အဲ့ဒီတော့ရုပ်ဆိုတဲ့ဖောက်ပြန်မှုသဘောတရားလေးမှာငါရှိနေတယ်အတ္တရှိနေတယ်ငါရှိနေတဲ့အတွက်များများဖောက်ပြန်လာလေငါဆိုတဲ့သဘောတရားကလည်းများများနာကျင်လေမဖြစ်ဘူးလားဖြစ်လားလားဘုရားများများဖောက်ပြန်လေအဲ့ဒီပုံမှာငါရှိတယ်ဆိုတော့အဲ့ဒီငါကဖောက်ပြန်မှုပုံမှာခံနိုင်သလားမခံနိုင်ဘူးလားမခံနိုင်ဘူးဖြစ်နေတာပေါ့တကယ်တော့အဲ့ဒီဖောက်ပြန်တဲ့သဘောတရားနဲ့ငါနဲ့ဘာမှမဆိုင်ဘူးဆိုရင်ဘလောက်ပဲနာတာအဲ့ဒီနာတဲ့အပေါ်မှာမိမိကမခံနိုင်ဘူးဆိုတာများရှိဖို့လိုသေးလားအခုမခံနိုင်ဘူးဆိုတဲ့သဘောလေးရှိနေတာကအဲ့ဒီဖောက်ပြန်တဲ့သဘောတရားမှာဘယ်လိုရှိနေလို့လဲငါရှိနေတယ်ဒီလိုမဟုတ်လားနောက်တစ်ခါယုံမှငါရှိတယ်ငါမှလည်းယုံမရှိဘူးလားရှိလားငါမှလည်းယုံရှိတယ်ငါမှလည်းယုံရှိတယ်ဆိုတော့ခုနတုန်းကနံပါတ်နှစ်နဲ့သဘောကြီးနည်းနည်းဆင်းနေပေါ့နော်အားလုံးပေါင်းလိုက်တဲ့အခါကျတော့ယုံတရားနဲ့ပတ်သက်လို့လေငါသွားပြီးတော့စွဲနေတာချက်ပနဲ့ချက်နဲ့စွဲနေတယ်လေးချက်နဲ့စွဲနေတယ်ဒီလိုမလားယုံပြီးငါယုံရှိတော့ငါယုံ၌ငါရှိတယ်ငါ၌ယုံရှိတယ်ဘယ်နှချက်လဲပြောကြည့်ပါဦးယုံပြီးငါယုံရှိတော့ငါယုံ၌ငါရှိတယ်ငါ၌ယုံရှိတယ်ဝေဒနာနဲ့ပတ်သက်ရင်လည်းဘယ်လိုပြောမလဲဝေဒနာသည်ငါဝေဒနာရှိသောငါဝေဒနာ၌ငါရှိတယ်ငါ၌ဝေဒနာရှိတယ်ဒီလိုမဟုတ်လား ဝိရဏဝိရဏတခြားလားခံစားတဲ့သဘောလားအဲ့ဒီတော့ဘယ်လိုပြောမလဲခံစားတဲ့သဘောဒီငါဒီလိုပြောမှာပေါ့နော်ခံစားတဲ့သဘောဒီငါနောက်တစ်ခါခံစားတဲ့သဘောမှာငါရှိတယ်ခံစားတဲ့သဘော၌ငါရှိတယ်ငါ၌ခံစားတဲ့သဘောရှိတယ်ဘယ်နဲ့ချက်လဲနောက်တစ်ခါမှန်သားတဲ့သဘောနဲ့ပတ်သက်ရင်လည်းဒီတိုင်းပဲမဟုတ်လားမှန်သားတဲ့သဘောဒီငါငါကိုယ်နဲ့မှန်သားထားတာဒါပြောတာနော်ငါကိုယ်နဲ့မှန်သားတယ်ငါကိုယ်နဲ့မှန်မိနေတယ်ဒါပြောတာနော်အဲ့ဒီတော့မှန်သားတဲ့သဘောဒီငါမှန်သားတဲ့သဘောရှိတယ်ငါမှန်သားတဲ့သဘောမှာငါရှိတယ်ငါမှာမှန်သားတဲ့သဘောရှိတယ်ဘယ်နဲ့ချက်လဲနောက်သင်္ခါရကြာတော့တခြားလားပြုတ်ပြင်းတဲ့သဘောရှိတာလားပြုတ်ပြင်းတဲ့သဘောကငါနဲ့မဆွဲဘူးလားဆွဲလားပြုတ်ပြင်းတဲ့သဘောဒီငါဒီလိုမလားငါကိုယ်တိုင်ပြုတ်ပြင်းပေးတာပဲနော်စေတနာနဲ့ပတ်သက်တဲ့ငါကိုယ်တိုင်စေတနာရှိတာပဲသရတရားနဲ့ပတ်သက်ရင်လည်းငါကိုယ်နဲ့ချီညိုလို့ဒီလိုလှူတာပဲဟုတ်တယ်မဟုတ်လားစေတနာစရတရားသရစရတရားလေးပေါ်မှာငါနဲ့မဆွဲဘူးလားဆွဲတယ်အဲ့ဒါကိုပဲသင်္ခါရနဲ့ပေါင်းပြောလိုက်တာနော်အဲ့ဒီတော့ပြုတ်ပြင်းတဲ့သဘောဒီငါပြုတ်ပြင်းတဲ့သဘောရှိတယ်ငါပြုတ်ပြင်းတဲ့သဘောမှာငါရှိတယ်ငါမှာပြုတ်ပြင်းတဲ့သဘောရှိတယ်ဘယ်နှချက်လဲနောက်တစ်ခါဝိညာဉ်နဲ့ပတ်သက်ရင်လည်းဘယ်နှချက်လဲ၄ချက်ပဲမဟုတ်လားဝိညာဉ်သာတခြားလားသိတဲ့သဘောလားသိတဲ့သဘောဒီငါငါကိုယ်တိုင်သိတာပေါ့သူများသိတာလားငါကိုယ်တိုင်သိတာလားငါကိုယ်တိုင်ကိုသိလာခဲ့တာသိတဲ့သဘောကငါနဲ့သွားပြီးတော့မယူဘူးလားယူလားသိတဲ့သဘောဒီငါသိတဲ့သဘောရှိတယ်ငါသိတဲ့သဘောမှာငါရှိတယ်ငါမှာသိတဲ့သဘောရှိတယ်ဟောခန္ဓာတစ်ပါးတစ်ပါးမှာဘယ်နဲ့ချက်မနေချက်နဲ့ဆွဲတယ်လေးချက်လေးချက်နဲ့ဆိုတော့ခန္ဓာ၅ပါးဆိုတော့ဘယ်နဲ့ချက်ရှိသွားလဲအဲ့ဒီ20ကိုဓာတ်ဝိတ္တိဝုထုကလို့ဒီလိုပြောတယ်နော်အချက်20ရှိတဲ့သက္ကာယဒိဋ္ဌိအချက်20ရှိတဲ့ဘာလို့အဲ့ဒီအချက်20ရှိတဲ့သက္ကာယဒိဋ္ဌိထဲမှာသတ္တရဒိဋ္ဌိက15မြို့ပါပါတယ်တဲ့ဟုတ်လားကျန်တဲ့5မြို့ကဥစ္စိတဒိဋ္ဌိဖြစ်ပါတယ်ဆိုတော့အဲ့ဒီအချက်20သိမနေရင်သက္ကာယဒိဋ္ဌိလည်းဟုတ်တယ်သတ္တရဒိဋ္ဌိလည်းဟုတ်တယ်ဥစ္စိတဒိဋ္ဌိလည်းဟုတ်တယ်ဆိုတဲ့အဓိပ္ပာယ်မရောဘူးလားရောအဲ့ဒီဒိဋ္ဌိမျိုးကြတော့ဘောဓဘာသာဝိနည်းကဏ္ဍမရှိဘူးလားရှိရှိတယ်နော်ကောင်းပြီဒါကဘောဓဘာသာဝိနည်းကဏ္ဍမှာမရှိတဲ့ဒိဋ္ဌိကဘာဒိဋ္ဌိတော့ဓတဝုထုကမိစ္ဆာဒိဋ္ဌိဘာဒိဋ္ဌိပါလဲဘောဓဘာသာဝိနည်းကဏ္ဍမှာရှိတဲ့ဒိဋ္ဌိကဝိတ္တိဝုထုကသက္ကာယဒိဋ္ဌိဘာဒိဋ္ဌိတော့ဝိတ္တိဝုထုကသက္ကာယဒိဋ္ဌိဝိသရိဥဒ္ဓကသက္ကာယဒိဋ္ဌိဆိုတော့မြန်မာလိုပြန်လိုက်တော့သက္ကာယဒိဋ္ဌိ20ရှိတယ်။ဘယ်နှစ်ဘယ်လောက်လဲ။သက္ကာယဒိဋ္ဌိဘယ်လောက်ပါလဲ။ရူပခန္ဓာမှာဘယ်နှစ်ပါ။ဝိညာဏခန္ဓာမှာ၄ပါ။သင်္ခါရခန္ဓာမှာသင်္ခါရခန္ဓာမှာဝိညာဏခန္ဓာမှာအားလုံးပေါင်းလိုက်တော့20ရှိတယ်တဲ့။ဒီလိုမလား။အဲ့ဒီသက္ကာယဒိဋ္ဌိ20ရှိတာဘာကြောင့်ရှိတယ်မေးရင်တဲ့။ဟောနော်ဒိဋ္ဌိဖြစ်ရဲ့အကြောင်းနံပါတ်1ကအဝိဇ္ဇာကြောင့်ဖြစ်တာ။ဘာကြောင့်ဖြစ်တော့အဲ့ဒီဒိဋ္ဌိကြီးအဲ့ဒီတော့အဲ့ဒီငါဆိုတဲ့အယူဝါဒတွေနော်ငါဆိုတဲ့အယူဝါဒပုဂ္ဂိုလ်တ attva ဆိုတဲ့အယူဝါဒတွေဖြစ်နေတာဟာတဲ့အမှန်မမြင်အောင်ဖုံးကွယ်ထားတဲ့ဒိဋ္ဌိကြောင့်ပါတဲ့အမှန်မမြင်အောင်ဖုံးကွယ်ထားတဲ့အဝိဇ္ဇာကြောင့်ပါတဲ့ဟုတ်တယ်မလားဘုရားကဖုံးကွယ်ထားလို့လေအဝိဇ္ဇာကဖုံးကွယ်ထားတာယောက်ုံယောက်မသိရလားနာမ်ကနာမသိရလားရူပခန္ဓာကရူပခန္ဓာမသိရလားဝေဒနာလည်းဝေဒနာမှမသိ၊ပညာလည်းပညာမှမသိ၊သင်္ခါရလည်းသင်္ခါရလည်းမှမသိ၊ဝိညာဉ်လည်းပဲဝိညာဉ်မှမသိတဲ့အခါတော့ဒီခန္ဓာ၅ပါးအပေါ်မှာတဲ့နော်။သက္ကာယဒိဋ္ဌိ၂ချက်နဲ့သွားပြီးတော့မစွဲဘူးလားစွဲလား။သိလို့စွဲတာလားမသိလို့စွဲတာလား။မသိတာကအဝိဇ္ဇာ၊စွဲတာကဒိဋ္ဌိ။မသိတာကစွဲတာကဒီလိုဆိုတာအဲ့ဒီဒိဋ္ဌိတခြားကြောင့်ဖြစ်တာလားအဝိဇ္ဇာကြောင့်ဖြစ်တာလား။အချင်းချင်းပဲပြောလိုက်ပါမယ်နော်။ခန္ဓာဝိဇ္ဇာဖတ်သောစာနံပါတ်3ကပါလေဖတ်တာဖတ်တာဆိုတာကမိမိတို့ရဲ့တဏ္ဍာမှာမျက်စိအစင်းမြင်စိတ်သုံးပါးပေါင်းတာဒီဖတ်တာမဟုတ်လားမျက်စိရဲ့အစင်းရဲ့မြင်စိတ်ရဲ့သုံးပါးပေါင်းတာဒီဘယ်လိုပါလဲဖတ်တာပစ္စယဝေဒနာပစ္စယစေတနာပစ္စယဥပါဒနာပစ္စယကာမဘောဒီလိုမဟုတ်လားအဲဒီတော့မျက်စိရဲ့အစင်းရဲ့မြင်စိတ်ရဲ့သုံးပါးပေါင်းဆောင်တဲ့အခိုက်အတန့်လေးဒီဖတ်တာတရားလေးပဲအဲ့ဒီသုံးပါးပေါင်းစုံတဲ့အခိုက်အတန့်ဖတ်တာလေးကိုမသိဘူးဆိုမှတော့မျက်စိကိုလည်းသိနိုင်ပါမလား။ဟောဒါလေးကသင်္ကလေးပဲဆိုတာကိုသိနိုင်ပါမလား။ ဒါကလေးကမြေစိတ်ကလေးပဲဆိုတာကိုသိနိုင်မှာမလားအဲ့ဒီမြေစိတ်ရဲ့မျက်စိရဲ့အဆင့်ရဲ့သုံးပါးပေါင်းတာဒီဘာလဲလဲအဲ့ဒီဖတ်တာကိုသာဖတ်တာရဲ့သဘာဝကလေးကိုသာသိလိုက်မယ်ဆိုရင်အော်ဒီဘက်ကမျက်စိအကြည့်ဒီဘက်ကအဆင့်ဒီဘက်ကမြေစိတ်အဲ့ဒီသုံးပါးပေါင်းထုံတာဖတ်တာပါပဲလို့အဲ့ဒီလိုသဘောပေါက်လိုက်တော့မြေစိတ်ကိုလည်းမြေစိတ်မှမသိဘူးလားသိပါမျက်စိအကြည့်ကိုလည်းမျက်စိအကြည့်မှမသိဘူးလားသိသွားလားအော်အဆင့်ကိုလည်းအဆင့်မှမသိဘူးလားသိသွားလားသိပါပြီဆိုတော့အဲ့ဒီတရားတွေကတခြားတရားတွေကယုံနာတရားတွေပါယုံနာတရားကိုယုံနာတရားပါပဲလို့သိလိုက်သည်နှင့်ဒီပြန်ရဲ့ဒိဋ္ဌိတရားမစင်မလားဖြစ်သွားဒိဋ္ဌိတရားဖြစ်တာတခြားကြောင့်ဖြစ်တာလားယုံနာကောယုံနာမှမသိဘူးလားအခုယုံနာကောယုံနာမှမသိတာတခြားကြောင့်မသိတာလားဖတ်တာရဲ့ခန့်ကန့်တာမသိလို့လားဖတ်တာရဲ့ပေါင်းစုံမှုကိုမသိလို့ပါဘာကိုမသိလို့လဲဖတ်တာကဘယ်နည်းနရားမှာပေါင်းစုံတော့မျက်စိရဲ့အသိရဲ့မြေစိတ်ရဲ့သုံးပါးပေါင်းဆောင်တဲ့နေရာမှာဖတ်တာဖြစ်တာเนาะဒီနေ့လူသားပါပဲနားရဲ့အတန်ရဲ့ကြားစိတ်ရဲ့သုံးပါးပေါင်းဆောင်တဲ့နေရာလဲဖတ်တာမဖြစ်ဘူးလားဖြစ်လားအဲ့ဒီလိုနဲ့ပဲဖတ်တာပေါင်းဘယ်နှမျိုးလဲ6မျိုးတော့ဖြစ်တယ်ဘယ်နှမျိုးလဲ6မျိုးမြေစိတ်ဖတ်တာเนาะနောက်တစ်ခါပါလဲကြားစိတ်ဖတ်တာနောက်တစ်ခါနာစိတ်ဖတ်တာနောက်တစ်ခါစားစိတ်ဖတ်တာနောက်တစ်ခါသွေးကြည့်စိတ်ဖတ်တာနောက်တစ်ခါသွေးကြောစိတ်ဖတ်တာဒီလိုမလားအဲ့ဒီစိတ်တွေပေါ်တိုင်းပေါ်တိုင်းဖတ်တာရဲ့အခန်းကဏ္ဍကိုသိမယ်ဆိုရင်အဲ့ဒီယောက်ျားလေးကိုလည်းယောက်ျားမှမသိဘူးလားသိယောက်ျားကိုယောက်ျားမှသိရင်တက္ကရာလေးတွေမသိဘူးလားသိအခုယောက်ျားကိုယောက်ျားမှမသိတာတခြားကြောင့်မသိတာလားဖတ်တာရဲ့အခန်းကဏ္ဍမသိလို့လားဖတ်တာရဲ့အခန်းကဏ္ဍမသိလို့ယောက်ျားမသိယောက်ျားမသိလို့ဒိဋ္ဌိဖြစ်ဟုတ်တယ်မလားဖတ်တာရဲ့အခန်းကဏ္ဍမသိလို့ယောက်ျားမသိယောက်ျားမသိလို့ဒိဋ္ဌိဖြစ်တာပါတဲ့เนาะအဲ့ဒါဒိဋ္ဌိဖြစ်ခြင်းရဲ့အကြောင်းဘယ်လိုမျိုးရှိပါလဲနံပါတ်1ကခန္ဓာနံပါတ်2ကအဝိဇ္ဇာနံပါတ်3ကဖတ်တာဒီလိုမလားသင်္ခါရကနံပါတ်4ကပါလဲသိညာသိညာဆိုတာတခြားတော့မှတ်သားတဲ့သဘောလားမှတ်သားတဲ့သဘောเนาะမိမိရဲ့တဏ္ဍာမှာစိတ်ရဲ့လို့ဖြစ်ပေါ်လာပြီဆိုကြတဲ့ကသိညာတရားမပါဘူးလားပါသိညာဆိုတာစိတ်တိတ်ကိုစိတ်နဲ့တွဲပေါ်တာပေါ့မိခင်ယောကကျော်လာလို့เนาะမိခင်ယောကကျွတ်လာလို့ဟောမိမိရဲ့သန္တာမှာမိစေကလေးကြားစေကလေးပေါ်လာပြီဆိုကြတဲ့ကောကနော်ပညာဆိုတဲ့မှတ်သားမှုတွေမပါဘူးလားပါ။အော်ဒီပုဂ္ဂိုလ်ကတော့ငါကိုလိုလိုက်တယ်ငါကိုချောမော်ထားတယ်ငါကိုပြုစုထားတယ်ငါကိုဆောင်းလျှောက်ထားတယ်ဒီပုဂ္ဂိုလ်ကအားကိုရမယ်ဟုတ်တယ်မလားပုဂ္ဂိုလ်ကအားကိုရမယ်ဆိုတဲ့ကောကတခြားလားဒိဋ္ဌိလားဒိဋ္ဌိဖြစ်သွားတာပေါ့ဘုရားကမှတ်ထားလို့တော့ပညာကမှတ်ထားတာဒီလိုမလားတကယ်ကြတော့ပုဂ္ဂိုလ်လားသတ္တဝါလားယောက်ျားတွေလားယောက်ျားဖြစ်ပြီးဘာဖြစ်တတ်တော့ဖြစ်ပြီးပြတ်တတ်တဲ့နေရာအာဟုလို့ရပါမလားဒါပေမဲ့အာဟုမရပဲဟုတ်လားသားဆိုတဲ့အမြင်နဲ့သားကိုအာဟုတယ်သမီးဆိုတဲ့အမြင်နဲ့သမီးကအာဟုတယ်အမေအပြင်ဆိုတဲ့အသည့်နဲ့အမေပဲအာဟုတယ်နော်တခြားကမှတ်ထားလို့လားသင်ညာလေးနဲ့မှတ်ထားလို့လားသင်ညာလေးနဲ့မှတ်ထားလိုက်တော့ဩဒိဋ္ဌိတရားတွေဝင်ပြီးတော့ဒါသားပဲသမီးပဲဒါအမေပဲဒါအပြင်ပဲအမကောမလားအာကောလားတရားနဲ့အာကောတာလားဒိဋ္ဌိနဲ့အာကောတာလားအဲဒါကြောင့်သင်ညာကြောင့်လည်းဘာဖြစ်တော့ဒိဋ္ဌိဖြစ်တယ်။သင်ညာကသားလို့သမီးလို့အမေလို့ဖေလို့မှတ်ထားလို့ဒိဋ္ဌိဖြစ်ရတာပေါ့။အစကတည်းကကသင်ညာကသားလို့သမီးလို့အမေလို့ဖေလို့မှတ်မထားဘူးဆိုရင်ဒါရုပ်ပဲဒါနာမ်ပဲဒါခန္ဓာပဲအဲဒီလိုသိနေရင်ဟောဒီဘောမှာသားဆိုတဲ့ဆိုသမီးဆိုတဲ့ဆိုသားအာကောသမီးအာကောရှိပါအောင်မလား။အခုကြတော့သင်ညာရဲ့ပါရင်းမိကြောင့်အမကောမလားအာကောတရားနဲ့အာဟုတာလားဒိဋ္ဌိနဲ့အာဟုတာလားဒါကြောင့်သင်ညာရဲ့မှတ်သားမှုမမှမဟုတ်မမှန်လို့လည်းပဲဒိဋ္ဌိဖြစ်တတ်ပါလေတဲ့ဒီလိုမလားကျွန်တော်တကကျွန်တော်တရားလားတက်ကလားတက်ကဆိုတာဝိတက်မလားဝိတက်ဆိုတဲ့အတွေးခေါ်ရင်မှားလို့လည်းဘာဖြစ်တော့ဒိဋ္ဌိဖြစ်တာပါပဲနော်သာပဲသမီးပဲမိပဲဆွေပဲမျိုးပဲဆိုတဲ့အတွေးလေးတွေဝင်လာတော့ဒိဋ္ဌိအစွဲလေးတွေမဖြစ်ဘူးလားဖြစ်လာလားအဲ့ဒါလည်းတရားလားဒိဋ္ဌိရဲ့ဖြစ်ကြောင်းပဲလားနောက်တကအာယောနိတော်မနတိကာရာတဲ့ဒီလိုမလားမာယွင်သောနှလုံးသွင်းမှုလေးကြောင့်လည်းပဲဒိဋ္ဌိမဖြစ်ဘူးလားဖြစ်လားမာယွင်သောနှလုံးသွင်းမှုရဲ့မှန်ကန်သောနှလုံးသွင်းမှုရဲ့ဘယ်နှမျိုးလဲမှန်မှန်ကန်ကန်နှလုံးသွင်းမယ်ဆိုရင်ယောက်ကိုယောက်မမသိရဘူးလားနာငုဏမမသိရဘူးလားအခုနှလုံးသွင်းမှားတဲ့အခါကျတော့ယောက်ကိုယောက်မသိရလားနာငုဏလည်းနာမသိရလားဘာဖြစ်လို့တော့နှလုံးသွင်းမှားလို့ဘာဖြစ်လို့တော့နှလုံးသွင်းမှားလို့ဒီလိုမလားအဲ့လိုနှလုံးသွင်းမှားနေတဲ့အခါကျတော့ယောက်ျောယောက်မမသိနာမ်ကိုနာမမသိဘူးဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့စွဲလေးတွေမဖြစ်ဘူးလားဖြစ်အဲ့ဒါဒီတခြားလားဒိဋ္ဌိလားဒါကြောင့်နှလုံးသွင်းမှားလို့လည်းပဲ ဒိဋ္ဌိဖြစ်ပါတယ်တဲ့နော်ကေနရကနဘခွန်ကပါလဲဒုံမိတ်တော့အပေါင်းသိမ်းပါလို့အပေါင်းသိမ်းစရာကဒီနေရာမှာဘလို့ကိုပြောတာလဲဆိုတော့ဒီနေရာမှာမိဘလည်းပါတာပဲဆရာသမားလည်းမိတ်ဆွေလည်းပါဝန်ကျင်လည်းပါတာပဲနော်မိဘဆရာသမားတွေကပြောတာလဲဟောတာမိတ်အမေဟောတာမိတ်အဖေဘလို့ကသင်ပေးထားတော့မိဘတွေကသင်ပေးထားတာဟုတ်တယ်မဟုတ်လားမိဘတွေကငယ်ငယ်စဉ်တောင်းကြည့်ကလေးကာလကလေးကဓမ္မေဖြစ်ဓမ္မေဖြစ်ဓမ္မေအဦးကြီးကျော်ကြီးဓမ္မေအကိုမဒီလိုသင်ပေးထားတဲ့အခါကျတော့သူ့ရဲ့စိတ်ထဲမှာတက်တလို့ဆွဲသွားတာကအမေပဲအဖေပဲအကိုပဲညီမပဲမဆွဲဘူးလားဆွဲသွားလားအဲ့ဒီဆွဲဒီတခြားဆွဲလားဒီဒီဆွဲလားအဲ့ဒီဒီဒီဆွဲလေးပြန်ဘယ်လိုတွေကသင်ပေးတော့အမေတို့အဖေတို့ဆရာသမားတို့ပေါင်းချင်းတို့ပေါ့နော်အဲ့ဒီပေါင်းချင်းဆရာသမားအားလုံးရဲ့သွန်သင်ပြသမှုမှားယွင်းသွားတဲ့အတွေ့နော်ဒိဋ္ဌိကိုဥတည်နေတဲ့သွန်သင်ပြသမှုတွေကြောင့်သူရဲ့တဏ္ဍာမှာဒိဋ္ဌိကိလေသာလေးတွေဒိဋ္ဌိအစွဲလေးတွေမပြေဘူးလားဖြစ်လားဒါကြောင့်ဒုံမိတ်တော်တဲ့နော်အပေါင်းသင်မှလို့လည်းဒိဋ္ဌိမဖြစ်ရဘူးလားဖြစ်ရလားကျန်တော်ကနံပါတ်၈ကပရာတော်ကုန်တော်တဲ့ဟုတ်လားတရားနာပါလို့လည်းပဲဘာဖြစ်လဲဒိဋ္ဌိဖြစ်တတ်ပါပဲတဲ့ဘာမှလို့လဲအဲ့ဒီတော့တရားနာလို့ရှိရင်လည်းပဲယောနိသောမနလီကာရမှန်ကန်တဲ့နှလုံးသွင်းနဲ့လာဖို့လိုတယ်။အော်မြတ်စွာဘုရားသခင်ဗုဒ္ဓမြတ်ကြီးကတော့ဟောတာပဲ။နော်။ငါတိကာလတုန်းကဝေသန္တရာရှိခဲ့တဲ့ဝေသန္တနာကနေဒုတိတန်နဲ့ပြည်ရောက်တဲ့အဲဒီကနေသေတ္တမင်းသားဖြစ်တဲ့မဟောဘူးလားဟောလား။အဲဒီလိုဟောတဲ့အခါကျတော့မြတ်စွာဘုရားသခင်ဗုဒ္ဓမြတ်ကြီးလက်ထက်တော်ကာကလာတုန်းကတာတိတို့အဲဒီလိုပဲထင်ခဲ့တယ်မဟုတ်လား။အော်ဝေသန္တရာဘဝကနေပြီးတော့ဒုတိတာရောက်သွားတာပဲ။ဆိုတော့မပြမစည်းပဲနဲ့ရောက်သွားတယ်ဆိုတဲ့ဒီကိုဖြစ်နေတယ်နော်အဲဒီတော့ရောက်သွားတယ်ဆိုတော့သတ္တတဒိဋ္ဌိမဖြစ်ဘူးလားဖြစ်လားဩသဒုတိတနာပြေကနေပြီးတော့သေတ္တမင်းသားဖြစ်လာတယ်ဆိုပြတော့လည်းပဲမပြမစည်းပဲနဲ့ရောက်လာတယ်ဆိုတဲ့ဒီကိုမဖြစ်ဘူးလားဖြစ်လားဗာဒိဋ္ဌိဖြစ်နေတော့သတ္တတဒိဋ္ဌိဆိုတဲ့ကောကတရားရှိခန္ဓာလားတက္ကာယဒိဋ္ဌိရှိခန္ဓာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကဟောတယ်ဩဖာကလေးဟာနော်တရားနာပြီးတော့အဲဒီမှာနွားချောင်းသားကလေးရဲ့ဒုက္ခလေးထောက်လို့သိတဲ့အခါကျတော့ဖားကလေးကနတ်သားဖြစ်သွားတယ်မဟုတ်ဘူးလားဟုတ်လားဖားကလေးကနတ်သားဖြစ်သွားတယ်ဆိုတော့နော်ဖားကလေးကနတ်သားဖြစ်သွားတယ်ဆိုတော့ဖားကလေးကလည်းတရားနတ်သားဖြစ်သွားတယ်ဆိုတဲ့ဒီပဲယူလိုက်မယ်ဆိုရင်တတ္တရာဒိဋ္ဌိမဖြစ်ဘူးလားဖြစ်သွားလားဖားတို့နတ်သားတို့ဆိုတဲ့အမြင်ကတခြားလားတက္ကရာဒိဋ္ဌိလားမပြတ်မစည်းပဲနဲ့ရောက်သွားတာကတခြားလားတတ္တရာဒိဋ္ဌိလားအဲ့ဒီတရားမျိုးကြတော့တဲ့နော်တည့်ရခေါ်တဲ့တရားမဟုတ်ဘူးတဲ့ဆောင်းခေါ်တာဘယ်လိုခေါ်တာလဲအဲ့ဒါကိုတည့်ရသွားယူလိုက်တော့သာတိယဟန်ကပါပြောတော့ဟောဝိသန္တရာမင်းကနေဒုတိယရောက်တာဒုတိယကနေပြီးတော့သေတ္တရာမင်းသားပြည်တာငါဒီလိုနားလည်တယ်ဆိုတော့သူနားလည်မှုကမမှားဘူးလားမှားပါမှားသွားတာပဲဒီလိုမလားတကယ်ယူရမှာကဘယ်လိုတော့ဝိသန္တရာမင်းဘဝမှာယုံနိုင်ပြီဖြစ်တယ်အဲ့ဒီယုံနိုင်နေချိုးပြီးတော့ဒုတိယတဏ္ဍဘဝမှာယုံနိုင်နေအသိဉာဏ်ဖြစ်တယ်နော်ဒုတိယတဏ္ဍပြည်ကယုံနိုင်နေချိုးတော့သေးတာမင်းသားဘွားမှာယုံနာနေအသိပြမဖြစ်ဘူးလားဖြစ်လားတခြားကြောင့်ဖြစ်တာလားကြောင်းကျိုးဆက်တယ်မှုနဲ့ဖြစ်တာလားယုံနာကိုယုံနာမှသိတော့ဗာဒိဋ္ဌိစင်ဖြစ်ပြီးပြတ်သွားတယ်လို့သိတော့ဗာဒိဋ္ဌိစင်ကြောင်းကျိုးဆက်တယ်မှုနဲ့အသိပြပေါ်တယ်လို့သိတော့ဗာဒိဋ္ဌိစင်ဒီလိုယူတော့တည့်သွားတာပေါ့အဲ့ဒီလိုမှမယူဘဲနဲ့ဟောမြတ်စွာဘုရားဟောတဲ့တရားကိုသာမန်ကရှန်ကတွေးခေါ်ပြီးတော့ယူကြမယ်ဆိုရင်သတ္တရာဒိဋ္ဌိလည်းဖြစ်တယ်သက္ကာယဒိဋ္ဌိကောဖြစ်သွားတာပဲနော်နော်ဘုန်းကြီးတို့စာကလေးတစ်ခုရှိပါသေးတယ်သာယာဝအနုပါယိနေနော်အရေးတဖွဲ့နောက်ကလိုက်ပါလာတယ်တဲ့ကံများဟာလေကုသိုလ်ကံကလည်းဘယ်လိုလိုက်လာတော့အရေးတဖွဲ့နောက်ကလိုက်လာတယ်အကုသိုလ်ကံကလည်းပဲအရေးတဖွဲ့နောက်ကလိုက်လာတယ်ဆိုတော့ဩအတိတ်ဘဝကပြုခဲ့တဲ့ကံအခုတည်းပါလာတယ်မယူဘူးလားယူလားတို့နောက်မှာကံပါလာတယ်တို့နောက်မှာကံပါလာတယ်အဲ့ဒီကံကတို့ကိုတစ်ချိန်ချင်းမှအကျိုးပြုံးမှာသောသောကံကလေးတွေငါမှပါလာတယ်အဲ့ဒီကံကငါ့ကိုကယ်တင်သွားပါလိမ့်မယ်သဗ္ဗေသရာကာမတကငါပိုင်တာကံပဲကံကငါ့ကိုပိုင်ထားတာဒီလိုမလားမပြတ်မစည်းပဲနဲ့ငါနောက်လိုက်လာတယ်သိုးတဲ့အတိတ်ပဲရောက်မရောက်ရောက်နေတယ်နော်တကယ်ကကံဒီအတိတ်ကာလပြုခဲ့တယ်ဘယ်တော့ကပြတ်သွားတော့အတိတ်ကာလမှာပဲမပြတ်ခုနပြတ်သွားတာအဲ့ဒီတော့ပြတ်သွားပြီးတော့ဘာကျန်တော့အဲ့ဒီတတိကတော့ဒီဘက်လိုက်လာတာဟုတ်ရဲ့လားအဲ့ဒီဖြစ်သွားတဲ့တတိကလေးတွေအကောင်ထဲလည်းမဟုတ်ပါဘူးဟုတ်လားအရာဝတ္ထုတခုလည်းမဟုတ်ဘဲနဲ့အဲ့ဒီတတိကလေးကယေရှုပြုပေးလိုက်လို့ဒီဘဝမှာယုံနာနေလာမရဘူးလားရတယ်ဘလူကယေရှုပြုပေးလိုက်တာလဲတတိကယေရှုပြုပေးလိုက်တာပါနော်ကံကမပြတ်မစည်းပဲနဲ့လိုက်ပါလာတာဟုတ်ရဲ့လားမပြတ်မစည်းပဲနဲ့လိုက်ပါလာတာလို့ယူရင်ဗာဒိဋ္ဌိ တကယ်တော့ကံဒီမပြတ်ဘူးလားပြတ်လားပြတ်ပြီးတော့ဘာကျန်တော့သတိကျန်တယ်သတိကကြောင့်မပြတ်ဘူးလားပြတ်လားကံဒီဖြစ်တယ်ကံဟောတာဒီပုဂ္ဂိုလ်တ attva မဟုတ်ဘူးကံပါပဲနတ်တရားလေးပါပဲလို့သိတော့ဗာဒိဋ္ဌိစင်အဲ့ဒီကံဒီဖြစ်ပြီးရင်ဘာဖြစ်တတ်တော့ပြတ်တယ်လို့သိတော့ဗာဒိဋ္ဌိစင်အဲ့ဒီကံဒီပြတ်ပြီးတော့သတိကျန်တယ်သတိကကြောင့်ကျင်ဆက်တယ်ပြီးတော့ကျေစုပြုပေးလိုက်ပါတယ်လို့သိတော့ဗာဒိဋ္ဌိစင်တော့အဲ့ဒီလိုတရားနာမှန်မှဒိဋ္ဌိရှင်တယ်တရားနာပါရင်လည်းပဲဘုရားကတော့ဟောလိုက်တာပဲဒါပေမဲ့မိမိကနေပြီးတော့နာချမှုလွဲသွားလို့ဒိဋ္ဌိဖြစ်တယ်နော်အားလုံးပေါင်းလိုက်တော့ဒိဋ္ဌိဖြစ်ခြင်းအကြောင်းတရားဘယ်နှပါလဲနံပါတ်၁ကခန္ဓာမသိလို့နံပါတ်၁ကနံပါတ်၂ကအဝိဇ္ဇာဖောက်ဖွယ်ထားလို့အဝိဇ္ဇာဖောက်ဖွယ်ထားလို့နံပါတ်၃ကပါတယ်လေနံပါတ်၃ကဟတ္တရဲ့ခန္ဓာမသိလို့ဒီလိုမလားနောက်တစ်ခါနံပါတ်၄ကပါတော့သိညာရဲ့မှတ်သားမှုလွဲလို့နံပါတ်၅ကအေတ္တကဆိုတဲ့တွေးခေါ်ရည်လွဲလို့နံပါတ်၆ကအာယောနိသောမနတိကာရဆိုတဲ့နှလုံးသွင်းမှားလို့နံပါတ်၇ကမိစေပေါင်းသိင်းအမှားနဲ့တွေးလို့ဒီလိုမလားနောက်တစ်ခါနံပါတ်၈ကသိညာနာမှားလို့အားလုံးမနေချင်လဲအဲ့ဒီရှင်းပြကိုသိလို့ရှိရင်မိမိတို့ရဲ့တဏ္ဍာမှာအဲ့ဒီဒိဋ္ဌိကိလေသာတွေသင်သွားအောင်အဲ့ဒီရှိချက်လေးတော့အကြောင်းတရားကိုမှန်အောင်ပြုမြင်ပေးဖို့မလိုဘူးလားလို့လားအဲ့ဒီတော့မှန်အောင်ပြုမြင်ပေးလိုက်ပြီဆိုလို့ချင်းဒိဋ္ဌိပြည့်ရှင်ရဲ့အကြောင်းတွေမကင်းဘူးလားကင်းတော့ဒိဋ္ဌိပြည့်ရှင်အကြောင်းတွေကင်းသွားပြီဆိုမိမိတို့ရဲ့တဏ္ဍာမှာလည်းဒိဋ္ဌိတွေမစင်ဘူးလားစင်သွားလားအဲ့ဒီဒိဋ္ဌိကိလေသာစင်သွားမှရှေခရီးဆက်လို့ရမယ်ဒါကြောင့်ရှင်သရရှင်ကမမန္တိတာမဟုတ်ဆရာတော်ဘုရားကြီးကဝိပဿနာအလုံးအာမတော်ခင်မှာဘာပြောရမလို့ရင်ပြောတော့ဒါကြောင့်ခွန်ကြီးကဒိဋ္ဌိရဲ့ခန္ဓာဗနည်းတောင်ပြောခဲ့လေသောရက်တောင်ပြောခဲ့တာပါဒီလိုမလားသောရက်တောင်ပြောခဲ့ပြီးတော့ဒိဋ္ဌိကိလေသာကိုညာတာပริญญาနဲ့ပြရမယ်ဒိဋ္ဌိနာပริญญาနဲ့ပြရမယ်နောက်ဆုံးပริญญาပဟာနာပริญญาနဲ့ပြန်နိုင်လို့ရှိရင်တခြားလားသောတာပန်ဒီမယ်ရမှာလားသောတာပန်ဒီမယ်ရရင်ဘယ်ကမပိတ်ဘူးလားပိတ်မလားအပေရကပိတ်ရင်နိဗ္ဗာန်ကမကွင်ဘူးလားပွင့်မယ်အဲဒါကြောင့်အပေရကပိတ်လို့နိဗ္ဗာန်ကပွင့်ရလေအောင်ဒိဋ္ဌိဆိုတဲ့ကိလေသာကိုအရေးတကြီးပယ်သတ်နိုင်အောင်ကြိုးစားကြပါလို့တိုင်တွန်းရင်သာဓုခေါ်တော့ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနေလာတဲ့ဘွယ်တင့်နေအောင်ပြည့်စုံစားချထားမှန်းတဲ့တော့သံဃာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ